Welcome to the Voice of America in Burmese.
Mingala nya jam ma to ta shin ya shin. American pi dang so myo ro Washington DC ga ne VOA American atan ye 2020 khu ne December 5 ye snin ne nya bai season ne go Myanmar sanaw chain nya 900 ne 10 nai thi line to meter 1925 30 ne line la meter 190 ro ga ne thau le pe ni ba bi shin.ကျမအနင်္ဂလာပါဒီကနေ့ညဖက်ထိတ်တဲရောက်တဲ့တွေကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်တက်နေချိန်မှာပဲကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုနဲ့ဘေးအေရီးယားတဝိုက်ကခရိုင်တွေမှာဒီစနေရုံးပရက်ကစပြီးတော့အိမ်ပြင်မထွက်ရအမိန်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ပုဂ္ဂိုလ်ခံရသူ14တန်းကျော်နဲ့တိတ်ဆုံးသူ 2,900 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပုဂ္ဂိုလ်ခံရသူကတိတ်တရမ3တန်းကျော်နဲ့တိတ်ဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်းဂျွန်ဟော့ပကင်းတက္ကသိုလ်စစ်တမ်းကဖော်ပြပါရယ်ဒီအချိန်မှာပဲဗြိတိန်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ COVID ကာကွယ်ဆေးကိုဘာရိန်းနိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါရယ်ဘာရိန်းနိုင်ငံမှာပုဂ္ဂိုလ်ခံရသူ 18,000 နဲ့တိတ်ဆုံးသူ350ရှိကြောင်းဂျွန်ဟော့ပကင်းတက္ကသိုလ်ရဲ့စစ်တမ်းမှဖော်ပြထားပါရယ်ကဘာတဝါမှာတော့ပိုးကူးခံရသူ65တန်းကျော်နဲ့တိတ်ဆုံးသူကတသန်းခွဲကျော်ထိရှိနေပြီဖြစ်ပါတယ်။ COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်ပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ
်။ The pandemic has shown what humanity is capable of at its best and worst.
လူသားတွေအနေနဲ့ဘယ်လိုနေရာမှာအကောင်းဆုံးလုပ်ကိုင်နိုင်တယ်လဲဆိုတာကိုရောအဆုံးဆုံးအခြေအနေပေါ်ပေါက်စေနိုင်တယ်လဲဆိုတာကိုပါကာယရောဂါကပြသလိုက်ပါပြီ။ကုညီရိုင်းမင်းတဲ့စိတ်တွေဆွန့်လို့အနစ်နာခံမှုတွေသိပ္ပံပညာနဲ့တီထွင်ဆန်းသင့်မှုတွေရဲ့ရင်သက်ရှုမောစရာရှာဖွေတွေ့ရှိမှုတွေအပြင်ကြည်နူးစရာစီလုံးညညမှုတွေကိုပါတွေ့မြင်ခဲ့ရပါပြီ။ဒါပေမဲ့လည်းခုအကျိုးစီးပွားကိုပဲကြည်တာမျိုးတခြားသူကိုအပြစ်ပုံချတာမျိုးနဲ့စိတ်ဝမ်းကွဲပြားတာမျိုးတွေကိုလည်းတွေ့ရပါတယ်လို့WHO အကြီးအကဲ Tedros Ghebreyesus ကတောက်ကြနေညီလာခါမှာပြောဆိုသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစိန်ခေါ်ချက်အတော်များများရှိခဲ့ပေမလို့ COVID-19 ကာယောဂါလောက်နိုင်ငံဆောင်ပူးပေါင်းပါဝင်မှုအပေါ်တက်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယောဂါထိန်းချုပ်နိုင်ဖို့အချက်လေးချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံဖို့အနာဂတ်ကာယောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငြိမ်းချမ်းရေးနဲ့ကြီးပွားချမ်းသာရေးအခြေခံအုတ်မြစ်အဖြစ်ကျန်းမာရေးမှာရင်းနှီးမြှုပ်နှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုတကြော့ပြန်တိုးလာနေတဲ့တောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့24နှစ်အတွင်းပိုးကူးသူ983ဦးထိရှိကြောင်းကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးအေဂျင်စီ KDCA ကပြောပါတယ်။တောက်ကြနေမှာတော့ကိုလာအတွင်ပိုးကူးသူအများဆုံးနဲ့629ဦးထိရှိခဲ့တာပါယောဂါထိန်းချုပ်ရေးအတွက်စနေနေ့မှာပြန်ပြီးတော့ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုတိထက်ပို့ပြီးတင်ကြမလားဆိုတာသတင်းငွေနေမှာဆုံးဖြတ်မှာပါဒီကနေ့ပိုးကူးခံရသူထက်က235ဦးကတော့လူနေထူထပ်တဲ့မြို့တော်ဆိုးစဝိုက်ကဖြစ်ပါတယ်တောင်ကိုရီးယားမှာပိုးကူးခံရသူ38,000ဝန်းကျင်နဲ့သေဆုံးသူက948ကျောင်း KDCA ကပြောပါတယ်တခါအမေရိကန်ပြည်ရင်ကမ္ဘာမှာပိုးကူးသူဒုတိယအများဆုံးရှိနေတဲ့အိန္ဒိယနိုင်ငံမှာပြည်ရင်းထုတ် COVID-19 စစ်သားကာကွယ်ဆေးတမျိုးအထိုးခံထားတဲ့ဝန်ကြီးတဦးပိုးကူးခံရတယ်လို့စနေနေ့မှာပြောပါရယ်ဟာနာယာပြည်နယ်ကျန်းမာရေးဝန်ကြီးအနေဗာဂျီကဘဟာရတ်ဘိုင်ယိုတက်ဆေးကုမ္ပဏီထုတ် COVAXIN ကာကွယ်ဆေးကိုသူ့သဘောနဲ့နိုဝင်ဘာ20ရက်နေ့ကစံပါလာမြို့စီယုံတစ်ခုမှာအထိုးခံခဲ့တာပါပဟာရာဆေးကုမ္ပဏီကတော့ COVAXIN ကာကွယ်ဆေးကို28ရက်ချပြီးတော့နှစ်ကြိမ်ထိုးခိုင်းရမှာဖြစ်ပြီးဒုတိယဆေးတစ်လုံးထိုးပြီး14ရက်ကြာမှဆေးအာနိသင်ပြမယ်လို့ကြေညာချက်ထုတ်ပြန်ပါတယ်။ COVAXIN ကာကွယ်ဆေးကိုအိန္ဒိယအစိုးရရဲ့ဆေးသုတေသနနဲ့တွဲလုပ်ကိုင်နေပြီးတော့ပြည်ရင်းကလူပေါင်း 26,000 နဲ့အကြီးအကျယ်ဆန်းသနေတာလည်းဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုဆေးကမ်းပေါင်း80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။ဒီကာကွယ်ဆေးကိုပိုးကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုးကူးဆက်ရအချက်အခြာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလအစပိုင်းကစပြီးတော့နေ့စဉ်ပိုးကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့8,000ဝန်းကျင်အထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခမ်းရှိသူတွေ၊ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခံစားထားရတဲ့သူတွေတော့မပါပါဘူး။ရုရှားနိုင်ငံမှာကာကွယ်ဆေးမျိုးစမ်းသပ်ထုတ်လုပ်နေပြီး Sputnik V ကိုရုရှားအစိုးရရဲ့တပ်ရိုက်ရင်းနှီးမြှုပ်နှံမှုဘဏ်ကအထောက်အကူပေးထားတာပါ။ Siberia Vector Institute ကကွယ်စီတွေကိုလည်းနောက်ဆုံးအဆင့်စမ်းသပ်မှုတွေလုပ်နေပါတယ်။ဆေးအာနိသင်ထိရောက်မှုနဲ့ပေးရဆိုးကျိုးကိုအပြည့်အဝမတုံတက်ရတဲ့ခင်အတီးပြုတ်ပေးလိုက်တဲ့ Sputnik V ကကွယ်စီကိုအခုလိုထိုးနှံပေးနေတဲ့အပေါ်သိပ္ပံပညာရှင်တွေရဲ့ဆိုရင်တန်တွေလည်းထွက်လာပါတယ်။ဒီကကွယ်စီကိုလည်း28ရက်ချားပြီးတော့နှလုံးထိုးကြအမှာပါ။ရုရှားနိုင်ငံမှာပုဂ္ဂုခံရသူ 2.4 တန်းကျော်ရှိပြီးတော့ကမ္ဘာမှာပုဂ္ဂုသူစတုထမြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ
်။ VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း 9:00 ကနေ 10:00 အထိလိုင်းဒိုမီတာ 31 kHz 9833ညာလိုင်းဒိုမီတာ 32 kHz 9383ညာလိုင်းဒိုမီတာ 51kHz 9885တို့ဖြင့်စနေတင်းငွေမှာ highlight meter 190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေစနေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်ရွေးကောက်ခံသမ္မတ Joe Biden က virus ကူးစက်မှုတွေမပြန့်ပွားရအောင်သူ့ရဲ့သမ္မတကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုလူဦးရေလျှော့ပြီးကျင်းပသွားဖို့စီစဉ်နေတယ်လို့တောက်ကြနေကပြောလိုက်ပါတယ်။ပြီးခဲ့တဲ့၄နှစ်တုန်းကသမ္မတထရမ့်ကသူ့ရဲ့သမ္မတကျန်းသစ္စာကျိန်းဆိုပွဲလာတက်တဲ့လူအရေအတွက်နဲ့ပတ်သက်ပြီးအခြေအနေအငင်းခုန်တွေဖြစ်ခဲ့မှုတာကြောင့်အခုတစ်ချိန်ကအရာနဲ့တော့တည်တည်သာသာကွဲပြားနေတာဖြစ်ပါတယ်။အမေရိကန်လွှတ်တော်မှလည်းကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားလုပ်ဖို့အတွက်ဆင်းရဲတည်ဆောက်နေပြီးသူ့အနေနဲ့လာမယ့် January 20ရက်နေ့မှာကျန်းသစ္စာကျိန်းဆိုဖို့မျှော်လင့်ထားတယ်လို့ Joe Biden ကပြောပါတယ်။ဒါပေမဲ့အစင်လာတိုင်းလွှတ်တော်အနောက်ဘက်မြို့သားရင်မြင်တဲ့ပန်ဆာဗေးနီးယားလမ်းမတစ်လျှောက်မှာကျန်းသစ္စာကျိန်းဆိုပွဲအခမ်းအနားနဲ့ဇီးတန်းလဲလဲဓာတ်တွေကိုကြည့်ဖို့အတွက်လူမှုစုဝေးမှုတွေလုပ်တာကိုတော့ရှောင်ရှားကျင်တယ်လို့ပြောပါတယ်။ကျွန်တော်ခံမှန်းတာကတော့ပန်ဆာဗေးနီးယားလမ်းတစ်လျှောက်မှာကျန်းသစ္စာကျိန်းဆိုပွဲအတွက်ကြီးကြီးမားမားဇီးတန်းလဲလဲဓာတ်တွေမရှိဖို့များပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံတဝန်းမှာတော့အင်တာနက်အွန်လိုင်းတွေရုပ်သံတွေကနေတစင်ကြည့်ပြီးတော့ပါဝင်ဆင်နွှဲဓာတ်တွေကိုအများပြားတွေ့ရမှာဖြစ်ပြီးအရင်ကားထက်လူတွေပုံများမယ်လို့ထင်ပါတယ်ဆိုပြီးဂျိုးဘိုင်ဒန်ကဒယ်လာဝဲပြည်နယ်ဝမ်မင်တန်မြို့ကနေပြောကြားလိုက်ပါတယ်ခင်ဗျာဂျော်ဂျီယာပြည်နယ်ကသမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ဖို့အတွက်အဲ့ဒီပြည်နယ်တရားရုံးမှာတောက်ကြနေကရှောက်ထားလိုက်တယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲအွန်လိုင်းရေးအဖွဲ့ကပြောကြားလိုက်ပါတယ်ဒါဟာသမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာသူရှုံးနေဆိုတဲ့ရလဒ်ကိုပြောင်းပြန်လှန်နိုင်ဖို့အတွက်ဥရေချောင်းရတရားစွဲနေတဲ့ဥရေတွေကနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်အခုနောက်ဆုံးအသစ်ဆွဲဆိုလိုက်တဲ့အမှုထဲမှာဂျော်ဂျီယာပြည်နယ်မှာမဲမတော်မှာမှုတွေရှိတယ်ဆိုပြီးပြည်နယ်ဒေသခံတအူးကကျန်းသစ္စာကျင်းဆိုပြီးထွက်ဆိုထားတာလည်းပါဝင်တယ်လို့သမ္မတထရမ့်ရွေးကောက်ပွဲအွန်လိုင်းအဖွဲ့ရဲ့ညင်ညာချက်ထဲမှာပြောထားပါတယ်။ Republican Party ဝင်ဖြစ်တဲ့ဂျော်ဂျီယာပြည်နယ်ရဲ့အတွင်းမှု Brett Raffensperger အပါအဝင်တခြားပြည်နယ်တာဝန်ရှိသူတွေကသူတို့အနေနဲ့ Joe Biden အနိုင်ရသွားတဲ့ပြီးခဲ့တဲ့နိုဝင်ဘာ3ရက်နေ့ကသမ္မတရွေးကောက်ပွဲမှာမဲမတော်မှာမှုတွေကြေကြေပြတ်ပြတ်ရှိတယ်ဆိုတဲ့သက်သေအထောက်ထားဘာမှမတွေ့ရဘူးလို့ထပ်တလဲလဲပြောဆိုထားပါတယ်။ကမ္ဘာထွက်မြေရွေးကောက်ပွဲအွန်လိုင်းအဖွဲ့နဲ့တခြားသူကိုထောက်ခံတဲ့သူအတော်များများဟာနေဗာဒါပြည်နယ်နဲ့ဝစ်ကွန်ဆင်ပြည်နယ်တွေအပါအဝင်နိုင်ငံတော်ဝန်ကရွေးကောက်ပွဲရလဒ်တွေကိုပယ်ဖျက်ဖို့အတွက်တရားစွဲထားတဲ့အမှုတွေတန်းစီပြီးတော့ရှုံးထားပါတယ်။ပြီးခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကသမ္မတထရမ့်ကိုကိုယ်စားလှယ်မဲ306မဲ232မဲနဲ့အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံအနောက်မြောက်ပိုင်းမှာဖမ်းဆီးခံထားတဲ့လူခွင့်ရရှိနေတဲ့ကျမကြီးချင်းနီဟာစိုးရွားလာနေတယ်လို့သူ့ရဲ့မိသားစုကအများပြည်သူကိုပြောကြားလိုက်ပြီးတဲ့နောက်မိသားစုအနေနဲ့ဘာမှထပ်မပြောဘဲနှုတ်ဆက်နေဖို့ချင်းချောက်ခံရတယ်လို့မိသားစုနဲ့နီးစပ်တဲ့သတင်းရင်းမြစ်တွေကပြောပါတယ်။လူခွင့်ရရှိနေချန်ဝေပင်းရဲ့မိသားစုကသူ့အတွက်ရှိနေငားခဲ့ပေမဲ့သူ့ရဲ့ရှိနေတွေကိုအဲ့ဒီအမှုကိုမလိုက်ဖို့ပြားပေးခဲ့တာကြောင့်ချန်ဝေပင်းဟာရှိနေငားပိုင်ခွင့်မရဘဲဖြစ်နေတယ်လို့အမည်မဖော်လိုသူတဦးကပြောပါတယ်။ချောင်ဝေပင်းကိုတော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုထိခိုက်အောင်လှုံ့ဆော်ပြောဆိုရဲဆိုပြီးတော့တရားစွဲထားတာဖြစ်ပါတယ်။ဒီနေ့လနာနေ့ကတော့ချောင်ဝေပင်းကိုရှန်စီပြည်နယ်ပေါကြီမြို့ကရက်စကန်မှာ7မိနစ်တွေ့ခွင့်ရတယ်လို့သူ့ရဲ့ဖခင်ဖြစ်သူကပြောပါတယ်။ဒါဟာပြီးခဲ့တဲ့အောက်တိုဘာလနောက်ပိုင်းကသူ့ကိုဖမ်းဆီးခြင်းကစပြီးပထမဆုံးချိန်တွေ့ခွင့်ရတာလည်းဖြစ်ပါတယ်။အားဖြင့်သူချောင်ဝေပင်းရဲ့ကျမကြီးချင်းနေဟာလွန်အားနဲ့ပြင်ပန်းနေပြီးတော့ညလုံးနေလဲနေရဲပြီးတော့စကားကိုလည်းပြတောင်းပြောနေတယ်လို့ဖခင်ဖြစ်သူကပြည်နိုင်ငံရဲ့ဝေဘိုလူမှုကွန်ရက်ကနေဖော်ပြခဲ့ပါတယ်။ရှင်းနေချန်ဝေပင်းကသူ့ရဲ့ဖခင်နဲ့သူ့ဇနီးပါဝင်တခြားမိသားစုဝင်တွေကိုသူ့မှုနဲ့ပတ်သက်ပြီးတော့လူများစိတ်ဝင်စားလာအောင်မလုပ်ဖို့ပြောကြားခဲ့ပြီးအဲ့လိုလုပ်လို့လည်းဘာမှဖြစ်လာနိုင်စရာမရှိဘူးလို့ပြောခဲ့တယ်ဆိုပြီးတော့အဲ့ဒီ post မှာဖော်ပြပါတယ်။နောက်ဆုံးသူအခန်းထဲကထွက်သွားတဲ့အချိန်မှာအဖေနဲ့အမေကောင်းကောင်းမွန်မွန်အသက်ရှင်ဖို့လိုတယ်လို့ချန်ဝေပင်းကအော်ပြောခဲ့တယ်ဆိုပြီးတော့သူ့ဖခင်ကပြောပါတယ်။ဝ ေဘိုမှာတင်လိုက်တဲ့ post နဲ့ပတ်သက်ပြီးတော့ရတဲ့ဘက်ကမိသားစုကိုမီဒီယာတွေကမပြောဘဲတိတ်တိတ်နေဖို့ချင်းချောက်ခဲ့ပြီးတော့သူ့ရဲ့ဇနီးကိုလည်းဘာမှမပြောဘဲနေဖို့သူမရဲ့အလုပ်ကအထက်အရာရှိတွေကပြားပေးနေတယ်ဆိုပြီးမိသားစုနဲ့နှီးဆက်တဲ့သတင်းမြစ်တွေကပြောပါရခင်ဗျာ။ဟောင်ကောင်မှာလက်ရှိရှိနေတဲ့စနစ်ဟာရဲတပ်ဖွဲ့နဲ့ပတ်သက်ပြီးတိုင်ကြားတာတွေကိုစုံစမ်းစစ်ဆေးဖို့မလုံလောက်ဘူးလို့တရားရုံးကဆုံးဖြတ်လိုက်တာကြောင့်ရဲတပ်ဖွဲ့ရဲ့လုပ်ရည်တွေပေါ်မှာတီးကြားလွတ်လပ်တဲ့လုပ်ငန်းစဉ်တရားဖွဲ့ဖို့တောင်းဆိုမှုတွေပို့ပြီးတော့အားကောင်းသွားစေခဲ့ပါတယ်။ဟောင်ကောင်ဒေသတွေနဲ့ပြည်ပမှာဥရိမက်ဖမ်းဆီးတာတွေရတဖွဲ့ရဲ့အင်အားအလွန်ကျုံသုံးတာတွေနဲ့ပတ်သက်ပြီးလူလူရဲ့မကျေမနပ်ကန့်ကွက်မှုတွေပြင်းထန်လာနေချိန်မှာပဲတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါပြီးခဲ့တဲ့နိုဝင်ဘာ29ရက်နေ့ကဟောင်ကောင်တရားရုံးတစ်ခုကသတင်းသမားများအဖွဲ့ကတရားစွဲတာကိုအနိုင်ပေးလိုက်ပြီးတော့အဲ့ဆုံးဖြတ်ချက်ထဲမှာတော့လက်ရှိရှိနေတဲ့စနစ်ကရတဖွဲ့ကဟောင်ကောင်ရဲ့အခြေခံအခွင့်အရေးတွေကိုချိုးပေါက်တယ်ဆိုပြီးတော့တိုင်ကြားတာတွေကိုစုံစမ်းဆွေးဆဲဖို့အတွက်လုံလောက်မှုမရှိဘူးဆိုပြီးတော့ပြောကြားထားပါတယ်ဒါပြင်ဆန္ဒပြပွဲတွေအတွင်းအထူးရုံးနေနေတပ်ဖွဲ့ဝင်တွေဟာသူတို့ရဲ့ကိုပိုင်နံပါတ်ပြားကိုပြသခြင်းမရှိတာကလည်းအခြေခံခွင့်ရေးကိုချိုးဖောက်တာဖြစ်တယ်လို့တရားရုံးကပြောပါတယ်။အချိန်ကအာရှမှာအကောင်းဆုံးလို့သတ်မှတ်ခံထားရတဲ့ဟောင်ကောင်ရဲတပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကဟောင်ကောင်မှာအစိုးရဆက်ညင်တဲ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေကိုမျက်ရည်ပုံးတွေ၊မီးသတ်ပိုက်တွေ၊ငရုတ်ရည်တွေ၊နံပါတ်တုပ်တွေနဲ့ကြဲကြဲပြန့်ပြန့်အင်အားသုံးနှိမ်နှင်းခဲ့တာတွေကြောင့်အကြီးအကျယ်ဝေဖန်ခံရတာဖြစ်ပါတယ်ခင်ဗျာ။ဒီရီကနေ့စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကို9:00နာရီတိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကရတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်ရိတ်တောင်မြို့နယ်ဘက်မှာပြစ်ကတ်မှုတွေရှိနေလို့ဒေသခံတွေစောလန့်နေတာလူခံယူတွေမှာအခက်အခဲတွေ့ရသလိုစိုးရိမ်ပူပန်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုသလနီပါရတနေရကနေအခုရက်ပိုင်းတွင်ရိတ်တောင်မြို့နယ်ဘက်မှာအရသားတွေရှိတဲ့နေရာတွေကိုစမ်းပစ်တာတွေရှိနေတဲ့အတွက်ကြောက်ရံမောင်ဖြူကြေးရွာသားတွေစပါးရိတ်သိမ်းလို့မရဘူးလို့ကြောက်ရံကြေးရွာသားလူကပြောပါတယ
်ရှင်နေကတော့သူတို့ကတော့ညင်ချင်ရေတို့လောက်တဲ့လူထုတွေကတော့တော်ဒုက္ခပေးတယ်ဗျာစပါးသိမ်းဖို့မရတဲ့နဲ့တင်နေပြစ်တာတော့ကြောက်ရံမှာဧကကိုယ်စင်နဲ့ကိုယ်ဧကဓာတ်သမားလေးစီရှိတယ်အဲ့ဒါကိုစပါးရိတ်သိမ်းရင်ရိတ်တာနဲ့တော့ရှင်းတော်နဲ့ရေချောက်ပြီးတော့အနေပြီးပြစ်တာကြောက်ရံရော်နဲ့မောင်ဖြူကြေးရွာကိုပြီးရပြင်းနေတာ
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားပြစ်ကတ်မှုရသနေစဉ်အခိုက်မှာစစ်ရှောင်းနေရကနေစိုက်ပျိုးထားတဲ့လင်မြေကစပါးရေးသိမ်းဖို့ခေတ္တပြန်လာကြပေမဲ့ကြိတ်သိမ်းဖို့အခွင့်မသာဘူးလို့သူကဆိုပါတယ်။ဒါအပြင်မကြာသေးခင်ကဖွင့်ထားတဲ့မေယူမြစ်ကြောင်းလမ်းကိုလည်းသွာလာရေးတပံကန့်သတ်ထားတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်။ဟုတ
်တယ်မေယူမြစ်ကတည်းကဒေလုံဖောက်ခတ်ချက်လို့ရတော့ဘာလို့အဲ့လိုမျိုးပြန်ဖြစ်နေတာပေါ့။ဟိုလားကျနာကတော့နည်းနည်းပြင်ပြရဖို့နာပေါ်လာရကိုပြန်ကန့်သတ်လိုက်တာပေါ့။
နိုဝင်ဘာ12ရက်နေ့နောက်ပိုင်းမေယူမြစ်ကြောင်လမ်းသွာလာမှုကိုတမတော်ရေဓာတ်ကနေဖွင့်လှစ်ပေးခဲ့ပေမဲ့အခုတစ်ပံပြန်လဲစီစစ်ကန့်တတ်မှုတွေပြုလုပ်လာတာပါအပြည့်ရနေတဲ့ကာလအတွင်းမြမတမတော်အနေနဲ့ကုန်းလမ်းရေလမ်းတွေကနေလက်နက်ခဲယံရိခါတွေကိုစုဆောင်းနေစေခြင်းတွေကြောင့်စိုက်ပွဲပြန်လဲဖြစ်ပွားလာမှာကိုဒေသခံတွေစိုးရိမ်နေတယ်လို့ရေဘုတ်ရွာသားဥစိန်ဖြူကဆိုပါတယ်
ကွာဒီကြားထဲမှာမြမစတမ်းတော်ဘက်ကနေပြီးတော့လက်နက်ခင်းချက်တွေစရိုက်ခရတာတင်တာဒါကဒုတိယဆိုင်အတွက်ပြင်ဆင်နေပြီးတော့တန်ပြရှိတယ်ဒီပုတ်တိုးပြန်ဖို့
တမတော်အနေနဲ့ကရခိုင်ပြည်နယ်မှာသုစစ်စင်တာတွေရပ်ဆိုင်လာပြီးလန်းသရာလုံချုံကြီးကူတာအသီးကဆောင်ရွက်နေတယ်လို့လဲတမတော်ပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကသတင်းစာချင်းလင်းပွဲမှာပြောပါတယ်လုံချုံကြီးတွေစိတ်မချရတာကြောင့်ရခိုင်ပြည်နယ်ကရွေးကောက်ပွဲတွေမကျင်းပနိုင်တဲ့နေရာတွေမှာပြန်လည်ကျင်းပနိုင်မဲ့အခြေအနေတွေကိုဖန်တီးဖို့အေအေရခိုင်လက်နက်ကိုင်ဖွဲ့ကနိုဝင်ဘာလ12ရက်နေ့ထုတ်ပြန်ချက်ကိုတမတော်ကကြိုဆိုလိုက်ပြီးနောက်တိုက်ပွဲတွေညင်သက်လာရကနေနေရပြန်လာတဲ့စစ်ဘေးရှောင်တို့ချို့လည်းရှိလာပါတယ်ရသိဆောင်မြို့နယ်မိုးဆဲကျွန်းဒေသကကံပြင်းရွှေလောင်းတင်မြင့်ကန်ချောင်းကူဆောင်စတဲ့မေယူမြကန်ဘေးကစစ်ဆောင်ကြေးရွာသားတွေနေရပြန်လာရှိပေမဲ့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့မှုတဲ့ကြောက်တန်းသီးဆွဲဒေသမှာတော့နေရပြန်နိုင်ခြင်းမရှိသေးပါဘူးစိုက်ပွဲညင်သက်လို့နေရကိုပြန်လာကြည့်ရှုတာမျိုးရှိတယ်လို့လည်းရသိဆောင်မြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါတယ
်ပြင်းမလူတွေကကိုကြည့်ရနေကိုအင်းဒီတော့ပြီးကြည်တာအရှိနေကိုအရှိုးကြတော့အဲ့ဒီသူတို့စပားရေးတို့တော့တာဟိုနေဒီလူကသိနေတယ်သူတို့လွယ်ရှိတကဟိုရောမှာဘာမှမရှိတော့ဘူးလေအင်ပြေမှုတိတ်ကဝါကားအစားမရှိဘူးတော့ထောက်ပေါ်ဖို့လည်းခက်တယ်ရွာပြင်တော့ဖို့လည်းမိုက်တွေကိုသူတို့ကြောက်တာလည်းရှိတယ်ရှိုးမဆိုအင်ကမရှိတော့ဘူးလေတချို့ပြက်သွားပြီလက်နေကြီးကြတော့နောက်ဟိုမိတ်ရောက်သွားတဲ့အင်းမိတ်ရှုခရလေးအင်းနဲ့နောက်စကြဲဝဲကျွေးတော့လည်းဘာမှမရှိတော့
နှစ်ဖက်တပ်ဖွဲ့ကြားတိုက်ပွဲရသနေတဲ့အချိန်တွေကြောင့်နေရပြန်လူတွေစပားရိတ်သိမ်းမှုပြန်တဲ့လူတွေရှိတဲ့အတွက်စစ်ပြေးဒုက္ခသည်ရေတွက်ဟာအနှဲငယ်ကျော်ကြသွားပြီးတော့ဒီဇင်ဘာလ3ရက်နေ့ထိဆိုရင်စစ်ရှောင်ဥယျာဉ်39,000ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစီယုံ REC စီးရင်ရသိရပါတယ်အခုနှစ်ဒီဇင်ဘာလ3ရက်နေ့ကနေ30ရက်နေ့ထိတမတော်ဘက်ကအပြစ်ကရစဲကြောင်ကြေညာထားပြီးမဲ့အစိုးရကလည်းအကြံဖက်ဖွဲ့ဖြစ်သတ်မှတ်ထားတဲ့ AA ဖွဲ့နဲ့ရခိုင်ပြည်နယ်ချင်းပြည်နယ်ပလတ်ဝဒေသလို့မပါဝင်ခဲ့ပါဘူး။ဒါပေမဲ့ရခိုင်ပြည်နယ်တွင်ရွေးကောက်ပွဲကျင်းပနိုင်ရေးခက်ခဲတဲ့ဒေသတွေကိုစေဝါရိတ်ခါပို့ဆောင်ရေးအပြန်လည်ယုံကြည်မှုတွေကိုဆက်လက်ထိန်းသိမ်းဖို့အတွက်နိုဝင်ဘာလ25ရက်နေ့မှာတမတော်စိတ်မြင့်ရာရှိတွေနဲ့အွန်လိုင်းကနေဆွေးနွေးခဲ့ကြကြောင်းနှစ်ဖက်လူချင်းတွေ့ဆုံဆွေးနွေးဖို့ကိုညှိနှိုင်းနေကြောင်း AA ဖွဲ့ကလည်းဒီလဆန်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ
် VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုRadio နဲ့ Jerusalem တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ကျမဆုမမရှင်အခုဆိုရင်မြန်မာနိုင်ငံတော်ကကိုဗစ် -19 ရောဂါကူးစက်မှုကတသိန်းနီးပါးရှိလာနေပြီးဒီကမ္ဘာလုံးနဲ့ရှင်ရင်ကူးစက်မှုနှုန်းကမြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားပြီဖြစ်တဲ့အတွက်ပြည်သူတွေအထူးသတိထားကာကွယ်နေထိုင်ကြဖို့ကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဒေါက်တာခင်ခင်ကြီးကသတိပေးပြောဆိုလိုက်ပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဘက်ကပြည်သူတွေကြားမှာကူးစက်မြန်ရောဂါကူးစက်မှုထိန်းချုပ်ကာကွယ်နိုင်ရေးအစီအမံအနေနဲ့ပတ်သက်လို့မေးမြန်းတင်ဆက်ထားတာနားဆင်ပါရှင်။မြန်မာနိုင်ငံတစ်ဝန်းလုံးတိုင်းတာနဲ့ဆိုရင်ကမ္ဘာကရောဂါ COVID-19 ကူးစက်သူပေါင်းကဒီဇင်ဘာလ5ရက်ညနေ4နာရီခွဲသတင်းထုတ်ပြန်ချက်အရတသိန်းနီးပါးကူးစက်နေပြီးတော့ကိုဗစ်ကြောင့်သေဆုံးသူက2000ကျော်အထိရှိသွားပြီဖြစ်ပါတယ်။ဒါကြောင့်ကမ္ဘာတစ်ဝှမ်းကိုဗစ် -19 ရောဂါကူးစက်မှုမှာတော့မြန်မာနိုင်ငံဟာတရုတ်နိုင်ငံထက်ကိုကျော်လွန်သွားတဲ့စိုးရိမ်စရာအနေအထားဖြစ်နေတဲ့အတွက်ပြည်သူတွေအထူးဂရုစိုက်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်
။အခုလက်ရှိမှာဆိုရင်တော့ရောဂါဖြစ်ပေါ်မှုကတသိန်းနီးဖြစ်လာပြီပေါ့နော်။ကမ္ဘာလုံးနဲ့ရှင်းလာနေတဲ့68နေရာမှာရှိတာပေါ့။တရုတ်ကိုတော့ကျော်သွားပြီပေါ့နော်။တရုတ်ကကျတော့80နေရာမှာရှိတယ်။ကျမတို့က68ပေါ့နော်။အဲ့ခါမှာရောဂါဖြစ်ပွားမှုအနေနဲ့ဆိုလို့ရှိရင်လည်းအရှိနေတော့မယ်။နော်သေဆုံးမှုကလည်းအရှိနေတော့မယ်ပေါ့နော်။ဒါပို့ဆောင်လို့မရသေးဘူး။ဒါကတော့အကြီးဆိုင်ရအောင်မယ်ဆိုတဲ့အနေအထားဖြစ်ပါတယ်။ဒီနေရာမှာလည်းကျမတို့ဒီရောဂါဖြစ်ပွားမှုကိုထိ ंछ ုံနိုင်ဖို့အတွက်ကနီလန်ပေါင်းစုံနဲ့ဆောင်ရွက်နေပါတယ်။ဒီကတော့ဒီရက်ပိုင်းမှာဆိုလို့ရှိရင်ဒီတစ်ပတ်အတွင်းမှာတော့မတ်ဆန်စစ်စီကံပိမတိုင်းနဲ့ချီမော်ဒီမှာဆိုရင်အများကြီးလူနဲ့တော့ဆက်ဆံပြီးတော့နေရတဲ့မတ်ဆော့စစ်စီကိုတက်ရမယ်ဆိုတဲ့ဒီအသိပညာလေးကိုဒီပြည်သူတွေကြားထဲမှာလည်းစိတ်ဝင်ပြန့်နှံ့စေချင်တယ်ကိုယောဂမကူးဆက်အောင်လို့စက်မိုင်နဲ့ညီညွတ်အောင်စွာနဲ့ဘန်နာငွေကုန်ကြမှုလည်းခြွေတားနိုင်တယ်ဒီခြွေတားနိုင်တဲ့ဆက်ဆံတွေကကိုနိုင်ငံသားတွေပါဝင်စေကိုအပါဝင်ပေါ့နော်ကွန်ပျူတာစုပြားအကျုံးဝင်တဲ့လူရဖို့ရှိပါတယ
်ကိုဗစ် -19 ရောဂါကူးစက်မှုမြင့်မားနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အစီအစဉ်နဲ့လူထုတွေမှာအဓိကလိုအပ်တဲ့သူတွေကိုကိုဗစ် -19 ကာကွယ်ဆေးထိုးဖို့စီမံချက်တွေနဲ့အတူကာကွယ်ဆေးဝယ်ယူနိုင်ရေးအစီအမံတွေကိုလည်းလာမယ့်ဒီဇင်ဘာလ9ရက်နေ့နောက်ဆုံးထားစီစဉ်နေပါတယ်လို့ဒေါက်တာခင်ခင်ကြီးကဆက်ပြောပြပါတယ
်ဒီလိုကာကွယ်ဆေးတွေရရှိလာလို့ရှိရင်ကာကွယ်ဆေးတွေထိုးနိုင်ခြင်းအားဖြင့်တကယ်ကိုအနေနဲ့ရှိတဲ့လူအုပ်စုတွေဖို့ဘလိုအပ်တဲ့လူတွေမှာကာကွယ်ဆေးရသွားပြီဆိုလို့ရှိရင်ဒီယောဂါကိုဒီမှာကာကွယ်ထိန်းချုပ်နိုင်မှာဖြစ်ပါတယ်ဒါကြောင့်ကာကွယ်ဆေးတွေရရှိဖို့အတွက်ကတမနီလိုင်းရနော်ဒါပေါင်းဆက်နေတိုင်းဆောင်ရွက်နေတယ်လို့ပြောလိုအပ်တယ်နော်မိမိများဆိုင်ရာပံ့ပိုးမှုတွေကိုလည်းသက်ဆိုင်ရာဖွဲ့စည်းရတဲ့ဒီကျမတို့လူရေ 20% ပဲပေါ့နော်ကာကွယ်ဆေးရရှိဖို့အတွက်ခုနှစ်ရက်နေနော်ခုနှစ်ရက်နေပေါ့နော်နောက်ဆုံးခြားတဲ့ကျမတို့ချက်မှာဖြစ်ပါတယ် Tawai bodoh dah, dah mula asyik siapa dah. Wei lekah malah, saya kau kau siapa kau tanya dia, senjor jom sini kau tanya dia. Acheh ni kau kau siapa, siapa lom yang mu, berikan mu, saya bawa mu tiga jom lom naik dia sura kau dia ni tu. Atas ini dah ni naik dah ni sahaja ni barulah. Tapi ada pun jom lom cuci apa macam cipta.
Aku soal ni mana ni ada way mana ni posisi macam dia kau sese muriku. Amu dah jama ini dia kau thana, sese tu dia na uzi thana, pido jama ini dia kau thana. จำเราเสียงจีเรนเนี่ยปีตุเสียงจีเรมาจะเข้ากันในงานนี้เสียงมือเบาต้องเนี่ยชีเสียงเนี่ยรับว่าคุณส่วนเนี่ยเสียงด้วยชีมุกอะไรท่องกันนะวิจิตรจัดไอ้โปรด้วยชีนี่เรนเนี่ยทำมาท่านมันมีเราเสียงที่จะเสียงในมือกูเลยเสียงในบาร์เรลูเท่าดักเข่งเข่งจีกับเปียวบาร์เรลูคุณส่วนเนี่ยมีท่าเราจะมาลงมาที่เสียงเนี่ยเสียงไหนเนี่ยเออสับปะรดจำไม่ได้อาจารย์วันนี้ท่านเอามาเช่าคุยสิบาร์เรลูเสียงจำเราเอามาเสียงเราเอาเสียงเลี้ยงมาที่เสียงเนี่ยเสียง
ရှိပါတယ်ပြီးရင်ဂျီနေစာနဲ့ဆက်နိုင်တဲ့ဆေးရုံတွေကတော့မန်စာ29ရုံရှိပါတယ်နော်နောက်ဆိုတော့ပစ်တက်စင်းနဲ့ကျမတို့သက်ဆိုင်ရာပြည်နယ်ကျန်းမာရေးဦးစီးဌာနတွေတိုင်းနဲ့ပြည်နယ်တွေမှာတို့မလိုအပ်တဲ့ဟာတွေဖြစ်တယ်ပေါ့နော်လာလာကောင်းနေညှော်နေချက်တွေအများကြီးရှိနေတော့ကြောင့်ပြည်သူလူထုနဲ့စိတ်ကြမချပဲနဲ့ကျန်းမာရေးသားသားဦးစီးဌာနလမ်းညွှန်ချက်တွေကိုမိမိရဲ့အသည့်သတိနဲ့လိုက်နာဖို့အတွက်ကျမအနေနဲ့စိုက်ပျိုးလိုပါတယ်
လက်ရှိမြန်မာနိုင်ငံမှာပြည်နယ်နဲ့တိုင်းလိုက်ကိုဗစ် -19 ရောဂါကူးစက်မှုကာကွယ်ထိန်းချုပ်နိုင်ရေးရောဂါဖြစ်များတဲ့ပြည်နယ်နဲ့တိုင်းကမြို့နယ်ဒေသတချို့မှာစီးပင်းစည်းကမ်းညွှန်ကြားချက်တွေထုတ်ပြန်ဆောင်ရွက်နေပေမဲ့လို့ပြည်သူတချို့ကြားမှာထုတ်ပြန်ထားတဲ့စည်းကမ်းလိုက်နာမှုအားနည်းတဲ့အတွက်ဒီထက်ပိုပြီးစည်းကမ်းလိုက်နာအောင်တင်းတင်းကြပ်ကြပ်စက်မှတ်ဆောင်ရွက်ကြဖို့စီးပညာရှင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေဘက်ကစိုးရိမ်တကြီးသတိပေးပြောဆိုနေကြခြင်းလည်းဖြစ်ပါတယ်ရှင်ကျွန်မဆုမောပါ
မင်္ဂလာပါရှင်မြန်မာနိုင်ငံထွန်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျွန်မကတော့ဇာနီပါမြေသိမ်းခံတဲ့ဝဲလေသမားတွေကအချုပ်ကျခံနေရပါတယ်အစိုးရကပေးတဲ့မြေယာယော်ကြီးကိုလက်မခံခဲ့ပဲသူတို့ပိုင်ဆိုင်နေလို့ယုံကြည်တဲ့တိန့်စီခံမြေပေါ်မှာကျူးကျော်ခဲ့တဲ့အတွက်အထောက်ကျခံနေရတာဖြစ်ပါတယ်ဒီဆောင်မကိုဒဝဲဝက်ကခိုးစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်ပြောပြပေးသွားမှာပါဒဝဲမြို့ပေါ်မှာနေတဲ့လေသမောင်းဦးတောင်ညွတ်တယောက်ဒဝဲအချင်းထောင်ထဲဝင်သွားရပြန်ပါပြီသူဟာထောင်ထဲဗနဲ့ကျင်းမြောင်ဝင်ရတယ်ဆိုတာကိုတော့သူကိုယ်တိုင်မမှတ်မိတော့ပါဘူးထောင်ကျခံရတဲ့အမှုတွေအပြင်ငွေဒဏ်ဆောင်ပြီးပြည့်ပြတ်သွားတဲ့အမှုတွေလည်းမနေမနှောပါပဲသူလောက်ကင်စားတော့လာတဲ့လေယာမြေကိစ္စနဲ့ပတ်သက်ပြီးငါးကျင်းထောင်ကျခံခဲ့ရပြီးဖြစ်တယ်လို့ဦးတောင်းညွတ်ရဲ့သမီးဖြစ်သူမယင်မေကဆိုပါတယ်ငွေဒဏ်ချမှတ်ရတဲ့အကျင့်ရွေတက်ကိုတော့မမှတ်မိတော့ဘူးလို့ဆိုပါတယ်အခုတစ်ခါအမှုရင်ဆိုင်ရတာစတေမာလနောက်ပိုင်းမှာဖြစ်ပြီးလက်ရှိမှာတော့သူကဒဝဲအချင်းထောင်ရဲ့အချုပ်ထဲမှာပဲရှိနေပါတယ်။သူ့ရဲ့သမီးမယင်မေက
ရောင်းလို့မထွားကျုပ်ပဲကားလာကြော်ရောက်သူကမိရစီပြောမယ်။ဒါပေမဲ့လားပါတီဝီဆိုတော့
ကိုရီတွေ့ခင်မရသေးဘူးရှင်။ကိုဗစ်ကလာပိတ်ထားတဲ့အတွက်တွေ့ခင်မပေးဘူးရှင
်။
ဖေဖေကအသက်ကြီးပြီဆိုတော့စိုးရင်တော့ပဲရှင်။အသက်60ကျော်ပြီဆိုတော့ဆိုရကနေရုပ်ချင်းနေလာချေကိုနိုင်ငံတော်ကပြောထားတဲ့52ချက်မှုနဲ့တိကျအောင်ပြောပြီးပေးစင်ချင်တာပေါ့ရှင်
။ဦးတောင်ညပိုင်ဆိုင်တယ်လို့ဆိုတဲ့လယ်မြေအေက90လောက်အပါအဝင်လယ်မြေတွေကို1990ပြည့်နှစ်လွန်ကလေးကတိမ်းဆဲထားခဲ့တာပါ။နိုင်ငံတော်ဒုသမ္မတနှင့်ဦးဆောင်တဲ့လယ်ယာမြေနှင့်အခြားမြေတိမ်းဆဲခံရမှုပြည်လဲစစ်စစ်ရေးအဖွဲ့ဗဟိုကညွှန်ကြားထားချက်အရတော့1998နောက်ပိုင်းတိမ်းဆဲခံရတဲ့မြေတွေကိုစစ်စစ်ပြီး1988ရှေ့ပိုင်းကတိမ်းဆဲခံရတဲ့မြေတွေကိုတော့မှတ်တမ်းဖြစ်တာထားဖို့ညွှန်ကြားထားပါတယ်။ဦးတောင်ညွတ်ရဲ့မြေယာတွေဟာဒဝဲမြို့ကမျိုးကင်းလန်းတစ်ဖက်တစ်ချက်မှာရှိတဲ့မြေယာတွေဖြစ်ပြီးအစိုးရကမြို့ပြနေရာဖြစ်အကောင့်ထဲဖော်ဖို့အတွက်တိမ်းဆဲခဲ့ပါတယ်။မြို့ပြဖြစ်အကောင့်ထဲဖော်ဖို့တိမ်းဆဲတဲ့အထဲမှာအခြားလယ်သမား90ကျော်ရဲ့လယ်ယာမြေတွေပါဝင်သွားခဲ့တာပါ။ဒီလေယာမြေကိစ္စနဲ့ပတ်သက်ပြီးဦးတောင်ညွတ်အပါအဝင်အခြားလယ်သမားတွေလည်းမကြာခဏဖမ်းဆီးခံရပြီးအမှုရင်ဆိုင်နေခဲ့ရပါတယ်။သူတို့ကိုရဲစခန်းမှာဖမ်းဆီးထားစဉ်ကာလမှာလည်းရှေ့နေအပါအဝင်မိသားစုဝင်တွေနဲ့တွေ့ခွင့်မရဘူးလို့ဖမ်းဆီးခံလယ်သမားတွေရဲ့မိသားစုဝင်တဦးဖြစ်တဲ့မရွှေစင်ယူကပြောပါတယ်။သူက
ဒါကျွန်မတို့ဘယ်လိုပြောမလဲဒါလူလူခွေရေးချုပ်ပေါက်တယ်ဥပဒေရဲ့အကောက်ွယ်ကျွန်မတ
ို့မရဘူးဒါကဘယ်လိုပြောရမလဲဆိုတော့ဒါကလူခွေရေးကိုချုပ်ပေါက်တယ်ဥပဒေရဲ့အကောက်ွယ်ကိုကျွန်မတို့မရဘူးလို့ပဲခံစားရတယ်အဲ့ဒီပုံမှာတော်တော်လေးစိတ်မကောက်ဖြစ်တာပေါ့
ရခိုင်ပြည်တော်စုကြက်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအစိုးရလက်ထက်ကလေးကမပြေလည်နိုင်သေးတဲ့လဲယာမြင်ရေးဟာလက်ရှိ NLD အစိုးရလက်ထက်ထိတိုင်ပြေလည်မှုမရသေးတာပါ။ဒွေလဲသမားတွေကိုအစိုးရဌာနတွေကတရားစွဲဆိုတာတွေရှိတယ်လို့ပုဂ္ဂလိကတဦးတယောက်ချင်းကလည်းစွဲဆိုတာရှိပါတယ်။2023ခုနှစ်လောက်မှာတိန့်ဆဲခံလဲသမားတွေကိုရော့ကြီးပေးဖို့တိုင်းဆိုရကစီစဉ်လာပါတယ်။ရော့ကြီးနှုံထားကတော့3ဧကစာအတွက်40 60အကျဲမြေတကွက်နှုံးပေးမယ်ဆိုပြီးကန့်လန့်ခဲ့တာပါ။ဒါပေမဲ့အစိုးရကပေးတဲ့ရော့ကြီးကိုလဲသမားထဝက်လောက်ကပဲယူပြီးစတဲ့လဲသမား30နီးပါးကရော့ကြီးကိုလက်မခံခဲ့ပါဘူး။ရော့ကြီးလက်မခံတဲ့အထဲမှာဥတောင်းညွန့်လည်းပါဝင်ဖြစ်ပါတယ်။သိမ်းဆဲထားတဲ့မြေဧရိယာထဲမှာအစိုးရရုံးတွေကိုနေရာချထားတာရှိသလိုပုဂ္ဂလိကလုပ်ငန်းရှင်တွေကိုလည်းနေရာပေးထားတာလည်းရှိပါတယ်။2023မှာလယ်သမားတချို့ရော့ကြီးလက်ခံပြီးနောက်ပိုင်း9နှစ်အကြာ2020မှာအုတ်ချုပ်ရေးအာဏာပိုင်တွေကလယ်သမားတွေကိုရော့ကြီးပေးဖို့တကြော့ပြန်ပြီးတော့ခြေလှမ်းပြင်လာပါတယ်။သိမ်းဆဲခံလက်တေအကကိုငွေကျပ်390ပေးဖို့အတွက်ကန့်လန့်ခဲ့တာပါ။ဒါပေမဲ့လယ်သမားတချို့ကတော့တိမ့်ဆဲမြေနေရာထဲမှာအစိုးရအဆောက်အအုံစောင့်မယ်ဆိုရင်ဒီရော့ကြီးပမာဏကိုလက်ခံမှာဖြစ်ပြီးပုဂ္ဂလိကလုတ်ခွင့်ရထားတဲ့နေရာဆိုရင်ဒေသကာလပေါက်စီရဲ့တဝက်ကိုလိုချင်တယ်လို့ပြောပါတယ်။မရွှေစင်ယူကအ
စိုးရပြောင်းမလဲဆိုတာအစိုးရလိုအပ်ချက်ရဆိုဥဆောင်အောင်မလဲပြပြမလဲ
အစိုးရကလိုအပ်ချက်ရအဆောက်အအုံစောင့်ထားတဲ့မြေတိတ်ထားပြီးတဲ့မြေဆိုရင်တိတ်90နိုးနဲ့ကျမတို့လက်ခံပေးမယ်ယူမယ်အကယ်၍ပုဂ္ဂလိကသိထားတဲ့မြေကတော့ကျမတို့ကိုပြန်စစ်စားပေးမှရမယ်။သိကုဆယ်ပေးတာကျမတို့မယူဘူး။မူရှိတယ်ဥပဒေရှိတယ်ညွှန်ကြားချက်ရှိတယ်ဒီတိုင်းသိကုဆယ်ကျမတို့လောကလက်မခံနိုင်ဘူး။ဘုံနဲ့နိနိကကသွားဖို့ဆိုတာကိုပြောခဲ့တယ်ရှင်
။အဲ့ဒီနေရာမှာဥတောင်းညွန့်တူတဲ့ပိုင်တဲ့နေရာတွေရှိတယ်လို့သူ့ရဲ့ညီမ၃ယောက်ပိုင်တဲ့နေရာတွေလည်းရှိနေတာပါ။အခုတော့သူဟာပိုင်နဲ့ကျူးလွန်မှုအကျိုးဖြတ်စည်းမှုစတဲ့ပုံမှန်တွေနဲ့အမှုရင်ဆိုင်ဖို့စတင်မာလာနောင်ပိုင်းကဒဝဲအချင်းထောင်ထောင်ချုပ်ကိုထက်ရောက်သွားပြန်ပါပြီ။တိတ်ဆဲခံမြေထဲကလက်ရှိပိုင်ရှင်လို့ဆိုတဲ့မြေယာထောက်ထားရှိသူကအမှုဖွင့်တိုင်ကြားခဲ့တာပါ။လက်ရှိပိုင်ရှင်ဟာလည်းမြေသိမ်းခံထားရသူဖြစ်တဲ့အတွက်အစားထိုးအနေနဲ့ပြန်လည်ပေးရမှာဥတောင်းညွန့်ရဲ့မြေယာတွေကိုပေးတာဖြစ်ပြီးသူ့စီမှာအစိုးရကထုတ်ပေးထားတဲ့မြေယာထောက်ထားရှိပါတယ်။ဦးတောင်းညွန့်တို့မှာမြေယာနဲ့ပတ်သက်ပြီးအရင်လေလုတ်စင်ကပြေစာထောက်ထားတွေလည်းရှိပါတယ်။မြေယာပိုင်ရှင်တစ်ကသူ့အသက်ရရှိခဲ့တဲ့မြေကိုခြံလာခတ်ရမှဦးတောင်းညွန့်တို့နဲ့စကားများရန်ဖြစ်ပြီးအမှုဖွင့်တိုင်ကြားတာလည်းဖြစ်ပါတယ
်
။သူ့ပါဝင်ဝင်းရံသူခုနှစ်ဦးကိုလည်းရဲတပ်ဖွဲ့ကတခါတည်းဖမ်းဆီးခဲ့တာပါ။ဖက်စည်းခံရတဲ့အထဲမှာအသက်89နှစ်အရွယ်နဲ့အသက်18နှစ်အရွယ်မျိုးသမီးနှစ်ဦးကိုတော့အာမခံနဲ့လွတ်ပေးလိုက်ပါတယ်။ဦးတောင်းညော့ပါဝင်ဝင်းရံသူ9ဦးကိုတော့ဒဝဲအချင်းထောင်တွင်းမှာပဲချုပ်နှောင်ထားပါတယ်။ဒဝဲမြို့နယ်ရဲတပ်ဖွဲ့မှရဲမှူးကျော်သိန်းကတော့လက်ရှိအချိန်ဟာကိုဗစ်ကူးစက်မှုမြင့်မားနေတဲ့အတွက်ကြောင့်မို့မိသားစုဝင်တွေနဲ့တွေ့ခွင့်မပေးချင်တာဖြစ်တယ်လို့တုံ့ပြန်ပါတယ်
။ကိုဗစ်ကာလမှာသူတို့ရဲလို့မဟုတ်ဘူး။နော်လေသမားရေလို့မဟုတ်ဘူးမီးအချုပ်တရခါနဲ့ပတ်သက်ပြီးမီးသူနဲ့မှပေးတွေ့ခွင့်မရှိဘူးပေးမတွေ့ဘူးပေါ့လေကိုဗစ်ကူးမှကြောက်လို့သို့တော့ပေးမယ်တွေ့မယ်စားအစားအစာဆေးဝါးတွေကိုတော့တိုက်ရိုက်ပို့အဖွဲ့သူတို့ဒီဂျာရီကနေပြီးတော့ကင်းအဖွဲ့ကနေပြီးတော့ပို့ပေးတယ်
ဖန်စီခံလေသမားတွေလူအခွင့်ရေးနဲ့အညီဖြည့်ရှင်းခွင့်ရရည်တောင်ဝင်ရှိသူတွေစီကူညီတောင်းခံစာပေးပို့ထားပါတယ်။တနင်္သာရိုင်ဒေသကြီးဝန်ကြီးချုပ်လွတ်တော်ဥက္ကဋ္ဌနဲ့တရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်တွေစီကိုအကူအညီတောင်းခံထားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒဝဲတိုင်းရင်းသားများပါတီကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ဒီလိုလေသမားတွေကိုဖမ်းဆီးခြင်းမှာကောင်းမွန်တဲ့စီမံခန့်ခွဲရေးနည်းလမ်းနဲ့လေယာမြေအရေးကိုစီမံခြင်းမဟုတ်ဘဲအာဏာလွန်ကျူးသုံးပြီးဖော်ဆောင်နေတာတွေတွေ့ရတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လက်ရှိချိန်ထိလေသမားတွေနဲ့ပြည်လည်မှုမရသေးတဲ့အနေအထားရှိနေပါတယ်။လက်ရှိမှာရွေးကောက်ပွဲကျင်းပပြီးဖြစ်တဲ့အတွက်ဒွေလေယာမြေပြိပခါကနောက်တက်လာမယ့်အစိုးရအသစ်ကိုစောင့်ကြိုနေဆဲဖြစ်ပါတယ်။အပြောင်းလဲတစ်ခုကိုမျှော်လင့်နေတဲ့မရွှေစင်ယူက
ဆက်တယ်လားဒါမှမဟုတ်တော့ပြောလဲကျ
ဆိုရပေလက်ထက်မှာဆိုတော့မျှော်လင့်တယ်ရှင
်။တ
ော်လာတဲ့ခုကိုဒီလိုပေါ်နေလို့ပြီးမှမဟုတ်တဲ့အတွက်ကျမတို့ကအဖြေတော့ရှာလိုက်မယ်လို့ဆိုရတဲ့ပုံမှာတော့အမြတ်ကြီးမျှော်လင့်တာပါရှင်။
တင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီဆောင်မကိုဒဝဲဝက်ကကိုစော်ကရေးသားထားတာဖြစ်ပြီးတော့မမိုးမြင့်ကဆက်လက်တင်ဆက်ပေးသွားမှာပါ။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုစော်မမိုးမြင့်ဒိုးတန်ကအေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းစ်တို့ဖြစ်ပါတယ်။ဒိုးတန်တန်လင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ8:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ဝက်တွင်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုဆက်ပြီးအပတ်စဉ်စနေနေ့တိုင်းထုတ်လွှင့်နေတဲ့မြန်မာနိုင်ငံရေးဆွေးနွေးခန်းအထူးအစီအစဉ်ကိုနားဆင်ကြပါမယ်။ရုပ်ပေါ်ဘွယ်လွန်ကာလမြန်မာနိုင်ငံရေးအခြေအနေအလားအလာတွေနဲ့ပတ်သက်လို့ Channel FFE Media ရဲ့ Editor ကိုမှုသစ်ကစီစဉ်တင်ဆက်နေပါတယ်ခင်ဗျာ။
လာပါခင်ဗျာပတ်စင်တင်ဆက်ပေးနေတာဖြစ်တဲ့ရွေးကောက်ပွဲလွန်ဒါဝိုင်းစနေပွဲသူစီစဉ်ကနေကြိုဆိုလိုက်ပါရစေဒီတစ်ပတ်မှာတော့ရွေးကောက်ပွဲလွန်ရပ်ပတ်စစ်ပတ်ဆက်ဆံရေးဆိုတဲ့ကောင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်ညာရေးဝန်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့ဦးရထုတ်ဖြစ်ပါတယ်နောက်တိုင်းချက်ခိုင်မျိုးသားပါတီရဲ့နိုင်ငံရေးဦးဆောင်ကော်မတီဝင်ဦးလာစောဖြစ်ပါတယ်နောက်တစ်ခါရပ်ပတ်စစ်ပတ်ဆက်ဆံရေးနဲ့ပတ်သက်တဲ့ပညာရှင်ဦးဖြစ်တဲ့ပမောကဒေါက်တာဒေါမီမီဝင်းဘက်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီလက်ရှိမြန်မာနိုင်ငံရဲ့ခင်းကျင်းတွေကဒီစစ်ပတ်ရပ်ပတ်ဆက်ဆံရေးပေါ့။ဆိုတော့လက်ရှိချိန်မှာရွေးကောက်ပွဲကိုကျော်လွန်လာတဲ့ကာလဖြစ်ပြီးတော့နောက်ထပ်ဆွေးရဆက်ပြူပြောင်းမယ့်အခြေအနေရောက်နေပြီပေါ့နော်။ဆိုတော့ဒီလိုအခြေအနေမျိုးမှာဒီမြန်မာနိုင်ငံရဲ့ဒီရပ်ပတ်ခေါင်းဆောင်အနေနဲ့စစ်ပတ်ခေါင်းဆောင်တွေကြားရဆက်ဆံရေးအခြေအနေကဘယ်လိုရှိနေသလဲပေါ့။အရကားဒီလိုစစ်ပတ်ရက်ပတ်ဆက်ဆံရေးအခြေအနေမှာဒီဘလို့အချက်တဲတွေကြုံနေရတာရှိပေါ့ဒါဝင်ကျွန်တော်စပြီးမေးချင်ပါအရင်ဆုံးတော့ကျွန်တော်ဆရာဦးရဲ့ထုတ်ပုံပဲစပြီးတော့ဆွေးနွေးပေးနေချင်ပါလက်ရှိမြန်မာနိုင်ငံရဲ့အခြေအနေခင်းချင်ပါစစ်ပတ်ရက်ပတ်ဆက်ဆံရေးကဘလို့အခြေအနေရှိလဲဘာတွေတဲတွေရှိနေလဲခင်ဗျာ
ပြီးခဲ့တဲ့9နှစ်ပေါ့နော်2015ကနေပြီးတော့မှ2020အတွင်းမှာတော့ရက်ဖက်နဲ့စစ်ပတ်ဆက်ဆံရေးကပုံမှန်လင်းပြောတော့နှစ်ဖက်လုံးကတန်တရားတွေရှိနေတယ်တစ်ဖက်လုံးကလည်းတစ်ခုရဲ့တယောက်ရဲ့နိုင်ငံရေးခံကဏ္ဍကိုတယောက်ကအတိမပြုချင်တဲ့စိတ်မရှိဘူး။အဲဒါကြောင့်မလို့ကျွန်တော်မြန်မာနိုင်ငံရေးအထူးသဖြင့်ငြိမ်းချမ်းဖြစ်စဉ်တွေမှာကျွန်တော်တို့အခက်အခဲတွေကျွန်တော်တို့အများကြီးတွေ့ခဲ့ရတာပေါ့။အဲ့တော့ရွေးကောက်ပွဲနီးတဲ့အခါမှာလည်းအဲ့ဒီအခြေအနေကပိုပြီးတော့တိုးတက်မှုမရှိတဲ့အပြင်ကိုအဲတမ်မတော်ဘက်ကသတင်းထုတ်ပြန်ချက်တွေပြုမှုဆောင်ရွက်မှုတွေကြောင့်အနိုင်ရပါတီဖြစ်လာမဲ့ NLD ပါတီနဲ့တမ်မတော်ကြားမှာလည်းကျွန်တော်တို့ဆက်ဆံရေးတွေကတင်းမာမှုတွေရှိခဲ့တာပေါ့။နော်အခုရွေးကောက်ပွဲရလဒ်ကိုဖွပေါ်လာတဲ့ခါမှာလည်းတပ်မတော်ကလွန်ခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်ကြောင့်ဟလာဒီ NLD ပါတီနဲ့တပ်မတော်ကြားမှာလည်းအစုံတရာတင်းမာမှုရှိနေတာပေါ့အဲ့တော့ချုပ်ပြောရမယ်ဆိုရင်တော့2015နေစပြီးတော့မှအရက်ဘက်နဲ့စစ်ဘက်ဆက်ဆံရေးဟာတယောက်နဲ့တယောက်ယုံကြည်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်ဆံရေးကမကောင်းဘူးလို့ပြောလို့ရပါတယ်ဒါမှမဟုတ်လာမယ့်အစောအသစ်ကာလမှာတော့ဒီအခြေအနေကိုတိုးတက်အောင်လုပ်ရဲအားလုံးကဝိုင်းဝန်းကြိုးပမ်းမှုလုပ်မယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဆိုတော့ဆရာဦးလာစောဒီပေါ်မှာပါများဆွေးနွေးနေတာရှိမှာခင်ဗျာ
ဟိုအရက်ပတ်စစ်ပတ်ဆက်ဆံရေးဟာဒီလိုအခုပြောင်းပေါ်လေကျွန်တော်တို့အာဏာရှင်စနစ်တစ်ခုကဒီမိုကရေစီကိုအောင်ပြောင်းလိုက်နိုင်ငံတစ်ခုကအရေးကြီးတယ်ဆော်ရွက်စာတမ်းတွေ theory တွေစောင့်တယ်လို့ထွက်ကြတယ် case study လည်းအများကြီးလုပ်ကြတယ်ဒါပေမဲ့ဟိုအဓိကနှစ်ဖက်ပေါ်လေနှစ်ဖက်မှာတော့တိတာတဲ့ပြောင်းလဲမှုတော့ကျွန်တော်တို့မတွေ့ရဘူးအဲ့တော့အရက်ပတ်စစ်ပတ်ဆက်ဆံရေးမကောင်းတဲ့အတွက်ကြောင့်ကျွန်တော်တို့မြန်မာနိုင်ငံရဲ့ကျွန်တော်တို့အင်မတန်အရင်ကြည့်တယ်လို့ကျွန်တော်တို့ယူဆထားတာပေါ့နော်တခြားလူတွေက judge ပါယူဆလိမ့်မယ်အဲ့တော့ပြည်တွင်းချင်းရဲ့ပြဿနာတိုင်းရင်းသားပြဿနာတွေဟာလည်းလက်ခဲတင်းလင်းဖြစ်နေရှိကိုမတွန်းနိုင်ဘူးအဲ့တော့ကျွန်တော်အတွေ့အကြုံပေါ့လေကျွန်တော်ကတော့ theory ထက်ကျွန်တော်ဖြတ်သန်းခဲ့တဲ့ဒီအထူးသဖြင့်လွတ်တော်အတွေ့အကြုံပေါ့လေပထမ၅နှစ်မှာတော့ကျွန်တော်တို့ရဲ့ရခိုင်ပါတီကမိတ်ဆွေတွေပြောတာကတော့လွတ်တော်တဲ့မှာတော့ပထမဆုံးအတွေ့အကြုံနဲ့ပုတ်တိုက်မှုလေးတွေပါနေရှိတာပေါ့ဒါပေမဲ့အဲ့ဒီမှာအာဏာရတဲ့ပါတီကလည်းကိုကျွန်တော်တို့တက်မတော်နီးနီးဆက်တဲ့ပါတီတော့တက်မတော်ကလည်းရှိရဆိုပြဿနာတိတ်ကြီးကြီးမှမှမရှိဘူး။နည်းနည်းအရွေးကတော့နည်းနည်းတိတအကောင်းကောင်းလေးပေါ်ချောချောမွေ့မွေ့လေးရွေးတယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်တို့ဖြတ်တဲ့၅နှစ်ပြည့်ကြုံကြတော့ဒီလွတ်တော်ထဲမှာရှိတဲ့ဒီတက်မတော်သားကိုစလေဒီနဲ့ဒီကျွန်တော်တို့ဒီအများစုပေါ်လေး NLD ကိုစလေဒီကြားထဲမှာတော့ကျွန်တော်တို့ကတော့တိတ်တယောက်ကိုတောင် mutual respect ပေါ့နော်အပြန်အလှန်လေးစားမှုတွေပြဿနာတစ်ခုကိုအတူတူပေါ့ဗျာ။ကောင်းချင်းဆိုင်ပြီးနည်းနည်းထိထိဖြေရှင်းကြမယ်ဆိုတဲ့စိတ်ဓာတ်မျိုးတော့မရှိဘူး။ကိုမြေကြတော့ trust အားနဲ့တယ်ပေါ့ဗျာ trust အားနဲ့တော့ဒီကျွန်တော်တို့ဒီနိုင်ငံကြီးကိုဒီ democracy အရေးကိုတွန်းနေရတဲ့ကျွန်တော်တို့တိုင်းရင်းသားတွေကဂျာတဲ့မှာညက်ပြီးတော့ဘာလုပ်ရမယ်မှန်းကိုမသိတော့အဲ့တော့လွတ်တော်ရဲ့ process ပါစစ်ဘက်ရဖက်ဆန်းဆန်းရေးဟာရှေ့ကိုလုံးဝကိုမရွေးခဲ့ဘူးเนาะမရွေးမဲ့တက်စားမရွေးမဲ့အစားအချင်းချင်းဂျာတဲ့မှာဘလူးဖော်မလာပြောဟိုအမုံတရားဆန်တဲ့ကျွန်တော်တို့ပြောဟိုအပြောအစူတွေဟာအဲ့နောက်ဆုံးတော်ပိတ်ခါနီပေါ့လေနောက်ဆုံးပိတ်လွတ်တော်ပြီးခါနီမှာအဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမှာတော့တော်တော်လေးခါခါတီးတီးဖြစ်တာတွေတွေ့ရတယ်ဒါဟာကျွန်တော်တို့စိတ်မကောင်းကြပဲအဲ့တော့တူတူပြောရင်တော့ trust အရန်အားနေနေတယ် mutual respect မရှိဘူးလို့ကျွန်တော်မြင်တယ်ဒါအရေးမကြီးဘူးလားဆိုအရေးကြီးတယ်ဒါတော့အရေးကြီးတဲ့ပြဿနာတစ်ခုကိုနှစ်ဖက်ကောင်းဆောင်နေညှိနှိုင်းသလားမညှိနှိုင်းသလားတော့ကျွန်တော်မသိဘူးကျွန်တော်တို့တော်ထဲမှာရှိတဲ့အထူးသဖြင့် NLD ရအမတ်တီပေါ့နော်ကျွန်တော်ဒီမိုကရက်တစ်ဆိုတဲ့လူတွေကြားထဲမှာတော့ဒီပြဿနာရဲ့အရေးကြီးမှုကိုအလေးနဲ့ရှိဖို့မရဘူးလို့ပဲကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီနေရာမှာပမောကတော်မီဝင်ဘက်ကိုကျွန်တော်နည်းနည်းလေးအခြားပြီးကွဲပြားတဲ့ပုံစံဖြည့်မိနေတာကဒီရက်ဖက်စစ်ဖက်ဆက်ဆံရေးသဘောတဘာဝနဲ့မြန်မာပြည်ရဲ့အခြေအနေကိုဒီနှိုင်းရှင်ပြီးတော့ဟိုဖြစ်ဆက်ပြီးဆွေးနွေးပေးနေချင်ပါတယ်ဆိုတော့ရက်ဖက်စစ်ဖက်ဆက်ဆံရေးမှာတမတော်ရဲ့အခန်းကဏ္ဍနဲ့တမတော်ကနိုင်ငံရေးပါဝင်မှုအခန်းကဏ္ဍကိုလည်းဖြစ်နိုင်မှာဆိုရင်ဖြည့်ပြီးဆွေးနွေးပေးနေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ကျမကတော့စစ်ဖက်အရက်ဖက်ဆက်ဆံရေးပြောတာတဲ့ကိုကျမကစစ်ဖက်အရက်ဖက်ပူးပေါင်းဆောင်ရွက်ရေးကိုပြောစီခြင်းတယ်ဘာလို့လဲဆိုတော့နိုင်ငံတော်ကာကွယ်ရေးနိုင်ငံတော်လုံခြုံရေးဆိုတဲ့တစ်ခုဟာအရက်ဖက်စစ်ဖက်ပူးပေါင်းဆောင်ရွက်ရေးမရှိလို့ရှိလို့ရှင်ပေါ့နော်အခုအချိန်မှာအခုဗါရဒီဟို geopolitics မှာပေါ့နော်အရန်မဲ့မြန်မာနိုင်ငံအတွက်အရန်အန္တရာယ်ရှိတယ်လို့ပြောရမှာပေါ့နော်ဟိုကျမတို့ရဲ့နိုင်ငံတော်လုံခြုံရေးလို့ပြောလို့ရှိရင်အများရန်အရက်ဖက်ကူပေါင်းဆောင်ရွက်ရေးနဲ့နောက်ကျမတို့မှာ 3D diplomacy defense and development အဲ့ဒီ3D ကအရန်ရေးကြီးတယ်ဆိုတော့ defense ကကာကွယ်ရေးနော်but diplomacy ကျတော့နိုင်ငံတော်ဘယ်လိုခေါ်လဲ
တန်တမာရေးတန်တမာရေး
တန်တမာရေးဟုတ်ကဲ့တန်တမာရေးအဲနောက်ပြီးတော့ development ဆိုတော့ဟိုပါစီးပွားရေးပေါ့နော်စီးပွားရေးတိုးတက်မှုအဲ့ဒီသုံးခုကိုလုပ်တဲ့အခါမှာအားလုံးပူးပေါင်းပြီးတော့လုပ်ရတယ်နောက်တစ်ခုနဲ့တစ်ခုနဲ့ကလည်းဆက်ဆက်နေတယ်ဆိုတော့လေအဲ့ဒီဥစ္စာကျွန်မပြောချင်တာဆက်ဆံရေးပူးပြီးတော့ပူးပေါင်းဆက်ပူးပေါင်းလုပ်ကြိုင်နိုင်ဖို့အတွက်ကပူးတော့အရေးကြီးတယ်လို့ထင်တယ်ကျွန်မလည်းတော့ဒီလိုရှိရင်တချို့နေရာတွေမှာဒီပူးပေါင်းဆောင်ရွက်ရေးတွေကမဆိုးဘူးအရန်တိုးတက်လာတယ်ဆိုပါတော့ဟိုနေ့ဗာလဲ disaster relief เนาะဟိုနေ့ဒီမှာဗာလဲdisaster relief ဆိုတော့bay and the ကဲစေးရေ
းကဲစေး
ဟုတ်ကဲ့bay and the ကဲစေးရေးလှုပ်လို့ရှိလို့ရှိရင်ဒီမှာစစ်ဖက်အရက်ဖက်ပူးပေါင်းပြီးတော့လှုပ်တာအရန်အသေးချာဥတွဲပြီးတော့လှုပ်တာကျွန်မတွေ့ရတယ်ဆိုတော့ဟုတ်ကဲ့မြန်မာနိုင်ငံမှာတော့အများကြီး improvement เนาะအများကြီး improvement တော့အများကြီးလိုအပ်နေသေးတယ်ဒါပေမဲ့ကျမပြောတာကတော့ဒီလိုပဲဖြည်းဖြည်းဖြည်းဖြည်းနဲ့တည်ဆောက်ရတာပေါ့နော်ကျမတို့ဆိုပြောတဲ့ low hanging fruit ပထမဆုံးလွယ်တဲ့အဥ္စာမှာပူးပေါင်းလာလို့ရှင်အဲ့ဒီကနေပြီးနည်းနည်းကျဲကျဲကျဲကျဲနဲ့ကျဲလာလို့ရှိလို့ရှင်ဒီနေ့ကြလို့ရှင်ဟိုနည်း ဆက်ဆံရေးကပို့ပြီးတော့ကောင်းလာမယ် at the strategic level ပေါ့ national level ပို့ကောင်းလာမယ်လို့ကျွန်မထင်ပါတယ်
โอเคโอเคสรุปดุริยาเมโกเนี่ยเสร็จตัวแล้วใช่มั้ยดุริยาเมโกก็เราเจอนี่ยัปเปสิปเปสัสสันอยู่ပြောได้คําอ่ะถ้ามาเนี่ยမြန်မာနိုင်ငံခြေแรกကဒီမျိုးသားရှင်ကြားစီလို့ထည့်သူမျိုးစဉ်းစားတဲ့အခြေအနေရှိတယ်ပေါ့ဆိုတော့မျိုးသားရှင်ကြားစီလို့ပြောได้คําလည်းပြီးခဲ့တဲ့9နှစ်တတန်းအတွင်းမှာပေါ့ဒီဘက်ပိုင်းမှာပေါ့ဒီတိုင်းရင်းသားတွေပေါ့တခြားဒီနိုင်ငံအင်အားစုတွေပေါ့ဝေဖန်ပြောဆိုကြတာကဒီမျိုးသားရှင်ကြားစီကဒီအနိုင်ရပါတီနဲ့ဒီတက်မတော်နဲ့ဂျားရဲမှာပဲဖြစ်တဲ့ရှင်ကြားစီလားပေါ့နော်တခြားဒီလူနည်းစုတွေတိုင်းရင်းသားတွေနဲ့ပေါ့ရှင်ကြားစီခန့်ကန်တာမရှိဘူးလားဆိုတော့ကျေလို့မိကြောက်ကြဆူကြတာရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်ဆရာဦးလာစောကိုမေးချင်တာကဒီရှင်ကြားမြို့သားရှင်သားစီမှာတိုင်းသားတွေရဲ့အခမ်းအနားဒီစစ်ပတ်ရက်ဖက်ဆက်ဆံရေးမှာတိုင်းသားတွေရဲ့အခမ်းအနားကဘယ်လိုအခြေအနေမျိုးရှိနေလဲဘာတွေလိုအပ်ချက်တွေရှိနေလဲဒါကိုဆရာဖြည့်ပြီးဆွေးနွေးပြပါဦးခင်ဗျာ
စစ်ပတ်ရက်ဖက်ဆက်ဆံရေးတန်းမှာကျွန်တော်လည်းရက်ဖက်ဖက်ကကျုံးဝင်တာပေါ့နော်ကျွန်တော်စစ်ဗီလီယံတွေပဲကျွန်တော်တိုင်းသားပါတီရဲ့စစ်ဗီလီယံပဲကျွန်တော်တို့ကတိုင်းရင်းသားလက်နက်ကင်ဖွဲ့စည်းလည်းမဟုတ်ဘူးအဲ့တော့ကျွန်တော်တို့အဓိကကတော့အာဏာရတဲ့နိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေနဲ့ဂျားထဲမှာလည်းပဋိပက္ခရှိတယ်။အဲ့တော့အာဏာရနေတဲ့ဒီအရက်ဖက်ပါတီနဲ့တမတော်ဂျားထဲမှာလည်းအဆင်မပြေဘူးဆိုတော့အဲ့ဒီမှာအဲ့ညာတစ်ခါနောက်ထပ်ဒီဘက်မှာရှိနေလက်နက်ကင်အဖွဲ့အစည်းတွေနဲ့တမတော်ထဲမှာလည်းအဆင်ပြေသလိုမပြေသလိုလို့နောက်ကျွန်တော်တို့ဒီလက်နက်ကင်အဖွဲ့အစည်းတွေနဲ့ဒီအစိုးရဂျားထဲမှာလည်းဖက်ဒရယ်ပြည်ထောင်စုတည်ဆောက်တဲ့ပတ်သက်လေအဆင်မပြေဆိုတော့ကျွန်တော်တို့ကဟိုဘယ်လိုဖော်မလဲဆိုဝိုင်းကြီးပတ်ပတ်ပြဿနာဖြစ်နေတယ်အဲ့တော့အဓိကကတော့ဒီစစ်ဖက်ရက်ဖက်ဆက်ဆံဆိုတာအရေးကြီးတယ်အဲ့တော့အရေးကြီးတယ်ဆိုရင်တကယ်ခေါင်းဆောင်တွေစိတ်ခိုတာတွေနဲ့ဒါကိုပွင့်ပွင့်လင်းလင်းရှာပြီးဆွေးနွေးတင်တယ်ကျွန်တော်တို့တစ်ခါမှဆွေးနွေးလို့မကြဘူးစစ်ဖက်ရက်ဖက်ဆက်ဆံရေးဆိုရင်ကျွန်တော်လွတ်တော်ထဲမှာဆိုရင်25ရာခိုင်နှုန်းအစိတ်သားဒါနဲ့ပဲဝဲလဲလို့လာပဲအဲ့တော့ကျွန်တော်တို့ကတော့ဒီ2008ဖွဲ့စည်းပုံပြဿနာလေးလာပြောင်း2008ဖွဲ့စည်းပုံအောက်မှာတက်မတော်သား25ရက်ခိုင်နှုန်းပါတယ်ဆိုတာကိုအတင်းအဓမ္မဆွဲထုတ်ဖို့ဆိုတာတော့မဖြစ်နိုင်ဘူးဟောအဲ့ဒါကြီးကိုဇောင်းပေးပြီးလုံးတာလည်းမဖြစ်နိုင်ဘူးနောက်တစ်ခါ59ဆလုံးဖြစ်ပြီနောက်ကကျွန်တော်96စစ်တီပြဿနာရှိသေးတယ်အဲ့တော့ဒီပြဿနာတွေကိုဘယ်ဟာကပိုအရေးကြီးတယ်လဲဘယ်ဟာအခုငါပြောတယ်လို့ပေါ့ဘယ်ဟာကပူတွဲလှုပ်ဆောင်လို့ရတယ်လဲတယောက်နဲ့တယောက် trust ကိုတည်ဆောက်မယ် mutual trust ရှိရမယ်လိုက်လျောတင်တာတွေကိုလိုက်လျောရမယ်နောက်တက်မတော်နဲ့ဒီအစိုးရဂျားထဲမှာလည်းပဲဒီအာဏာရတဲ့အဖွဲ့အစည်းတွေဂျားထဲမှာလည်းကျွန်တော်ချောချောမွေးမမြင်ဘူးဖွဲ့စည်းပုံပြင်ဆင်မှာဆိုလို့ရှိရင်သူ့မူနဲ့ကို့မူကျွန်တော်တိုင်းသားရတဲ့ကို့မူနဲ့ကို့နောက်တစ်ခါလက်နက်ကင်ဖွဲ့စည်းတွေကြပြန်တော့လဲကို့မူနဲ့ကို့ဆိုတဲ့အခါကျတော့ကျွန်တော်တို့ဟာအမျိုးသားပြန်လည်တင်းပြရဲ့ National Reconciliation ဆိုတာဟာအဲ့စစ်ဘက်ရက်ဖက်ဆက်ဆံရေးတခုတည်းတည်းမကတော့ဘူးနဲ့တိုင်းရင်းသားပြည်နာတဲ့ပါလာရဲတို့ကြောင့်အဓိကဖြစ်တဲ့စစ်ဘက်ဆက်ဆံရေးမချောမွေးဘူးဆိုရင်အပေါ်မှာမရှောင်းမွေးဘူးဆိုရင်အောက်မှာလည်းပဲအလဲမှာရောအောက်ချီမှာရောဘူးရှုပ်ပြေးသွားတယ်။အဲ့တော့ဒီစစ်ပတ်ရပ်ပတ်ဆက်ဆံရေးကဘလို့ရှောင်းမွေးတင်တယ်လဲဆိုတာကိုအကယ်ဒမီသမားတွေလက်တွေ့သမားတွေခုနကပြောသလိုပါဘယ်နေရာမှာပူပေါင်းလို့ရမလဲဘယ်နေရာမှာညှိနှိုင်းလို့ရမလဲဆိုတာကိုလက်တွေ့ပေါ်လေးတော့တကယ်လို့သူစားပတ်လေးတစ်ခုကစပြီးအလုံးလောက်ရမယ်ကျွန်တော်အဲ့ဒီစားပတ်ကလေးရှာတာလဲကျွန်တော်မတွေ့ဘူးပြဿနာရှာတာပဲတွေ့နေတယ်တယောက်ကိုတယောက်ကြီးတိုက်တယ်ပေါ့ဗျာကလေးဆိုးဆက်ဆံနှဲ့ဆိုးဆိုးတယ်တယောက်ကဆိုးတယ်မျိုးနောက်တယောက်ကတမျိုးအဲ့ရမျိုးနဲ့ပဲဝဲလဲပြောတဲ့အတွက်ကြောင့်အရေးပတ်စစ်ဖက်ဆက်ဆံရေးဟာ theory အပြင်လည်းအခိုင်အမာကျွန်တော်တို့မတည်ဆောက်နိုင်ဘူးလို့ဖြစ်ရှင်းမလဲဆိုတာကိုလက်တွေ့မှာလည်းတကယ်ရှစ်ရှစ်ခင်ခင်နွေးနွေးဆိုတာမပြနိုင်ဘူးအဲ့တော့ညီလာခံတွေမှာဓာတ်ပုံရိုက်တယ်ဆိုတာရှိတယ်တစ်ခါတခါညီလာခံမှာတော့ကတစ်ဖက်ကပြောတာတစ်ဖက်ကပြောတာ contra ဖြစ်နေသေးတယ်တစ်ခါတခါကျလည်းအရန်တူနေတယ်တူတာကိုလည်းဘလို့တူတာကိုတစ်ဖက်ကပြောတာနဲ့အရက်ဖက်ဒီဘက်နိုင်ငံရေးပါတီကပြောတာတူနေပြီဆိုရင်တူတာကိုဘလို့ implementation လုပ်မလဲဆိုတဲ့ဟာလည်းလက်တွေ့ program ကလည်းဒီအစိုးရအနေနဲ့မလုံနိုင်ဘူးအဲ့တော့ကျွန်တော်တို့ဟာတကယ်ကြောင်ပိတ်ပြီးတော့ဝဲလေတွေပဲဖြစ်နေတယ
်အ
ဲ့တော့နောက်ဆုံးအမုံတရားလိုပဲ25ရာခိုင်နှုန်းထွက်ဖို့59ဆလုံးအဲ့ဒါနေပဲရှုံတော့တိုက်ပြည်ဟာဘာမှကိုရှိကိုမညွှိနိုင်ဘူးရွေးနေလို့ပြောကြတာပေါ့နော်ကျွန်တော်တိုင်းရင်းသားတွေတော့မရွေးလို့မြင်တယ
်โอเคဆိုတော့ဆရာဦးလာလို့ဆွေးနွေးသွားတဲ့အထက်မှာလည်းဒီတိုင်းရင်းသားတွေရဲ့ခံကဏ္ဍပါလာနောက်တစ်ခါဒီတိုင်းရင်းသားလက်ကမ်းတွေလည်းရှိရတက်မတော်လည်းရှိရနိုင်ငံပါတီလည်းရှိရဆိုတော့ဘလို့ရင်ကြားစေရလဲဒီလိုကနဒီနေပေလူစုံကဂျာအညာစီလည်းရှိနေတယ်ပေါ့။နောက်တစ်ခါဒီလိုရက်ပတ်စစ်ပတ်ဆက်ဆံရေးပါလေအကျက်တဲ့နေရှိလို့အငယ်ဦးရဲ့ထိအနေနဲ့ပေါ့ဒီအခြေအနေမျိုးကိုဘယ်လိုမျိုးသုံးသပ်ချင်လဲလက်ရှိဖြစ်နေတဲ့အခြေအနေပေါ့။ဒီအင်အားစုတွေကွဲပြားနေတဲ့အခြေအနေဂျာတွေကရင်ကြားစီနောက်တစ်ခါဒီရက်ပတ်စစ်ပတ်ကောင်းဆောင်နေတဲ့ဆက်ဆံရေးပေါ့
။ပထမတစ်ခုကတော့ NLD ရဲ့အနေထားပေါ့နော်။ NLD ကတော့သူကအခုချိန်မှာအမျိုးသားပြန်လည်တင်မြှောက်ရေးလို့ပြောရင်တိုင်းရင်းသားကြီးရဲ့ကိစ္စတဲ့တမ်မတော်နဲ့သူနဲ့အပေးယူနားလည်မှုတစ်ခုရဖို့ကအရေးကြီးတယ်ဆိုတော့အာဟုပဲအခြေခံလို့တို့ကြောင့်မလို့ခုနဥပလာစောပြောသလိုပဲတိုင်းသားဒီကအခန်းကဏ္ဍမိမ့်မိတ်လို့ဖြစ်နေတာပေါ့အဲ့အဲ့မှာလဲတက်နဲ့
ရက်ဖက်နဲ့ပြဿနာပေါ့နော် NLD ရဲ့ပြဿနာကြားမှာတကယ်ကတော့အဓိကဖြစ်နေတဲ့ပုံမှန်ကနှစ်ခုပဲရှိတယ်တစ်ခုက NLD တွဲဆိုရင်59စလုံးတမ်းမလို့လဲဆိုရင်4436အဲ့တော့အဲ့ဒီနှစ်ခုနဲ့ပဲကျွန်တော်တို့ကပြီးခဲ့တဲ့9နှစ်လုံးမှာရက်တည်ပြီးတော့မှအငင်းကုန်ပြင်းနေကြတယ်အဲ့တော့ကျွန်တော်ကတော့အကြံပြုချက်နေတာကပထမတစ်ချက်ကတမ်းမလို့ရော NLD ရောကဟလာရန်ခက်ခဲတဲ့59စလုံးနဲ့ပုံမှန်436ပေါ့နော်436ကိုခဏမေ့လိုက်ပါဆမ်မာကြီးတော်မီဝန်ပတ်ပြောသလိုပဲကျွန်တော်တို့အလွယ်တကူစပြီးလုပ်နိုင်တဲ့အလုပ်တွေအများကြီးရှိတယ်။အဲ့ဒါတွေကဟာလာအဓိကအဖြစ်တိုင်းရင်းသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေနိုင်ငံသားတွေရဲ့အခွင့်အရေးဆိုင်ရာကိစ္စတွေကောင်းမွန်သောအစိုးရအုပ်ချုပ်ပေါ်မှုတွေလိုအပ်တဲ့ချက်တွေအားရလိုက်ဆောင်မှုတိုက်ဖျက်လို့ကိစ္စမျိုးတွေစီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကိစ္စမျိုးတွေဒီကိစ္စမျိုးတွေမှာအရင်ဆုံးဘုံသဘောတူချက်ရအောင်လုပ်ပြီးတော့မှအဲတိုင်းရင်းသားတွေပါဝင်လုပ်ပြီးတော့မှစမ်းလုပ်ကြည့်ပါလုပ်တဲ့အခါမှာတယောက်နဲ့တယောက်လက်တွဲလို့နဲ့ယုံကြည်မှုရလာလို့ရှိရင်ကျွန်တော်တို့ခက်ခဲတဲ့ကိစ္စတွေကိုဖြေရှင်းမှုကောင်းတာပေါ့အခုကအခက်ဆုံးကိစ္စကိုသွားကင်ပြီးတော့မှအဲ့ဒီနာနဲ့ပဲကျွန်တော်တို့ကအချိန်ကုန်နေတော့လာမယ့်9နှစ်မှာတော့အဲ့ဒီချင်းကပ်ပုံချင်းကပ်နီကိုပြင်ဖို့လုပ်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီပမကတမင်မိုးဘဆံမိုက်တို့မေးချင်တာကတော့ဒီရက်ပတ်စက်ပတ်ဆက်တိုင်ဆိုတဲ့နေရာမှာကျွန်တော်ဒီတိုင်းတမတော်အနေနဲ့နိုင်ငံရေးမှာပါဝင်မှုခန့်ခံတာပေါ့ဆိုဘလို့ရှိတဲ့နေလဲပေါ့ဆိုတော့ဒီရက်ပတ်ကောင်းဆောင်အနေနဲ့လည်းဒီတမတော်ပေါ်မှာဘလို့မျိုးသဘောထားတဲ့နေလဲပေါ့ဒီရက်ပတ်စက်ပတ်ဆက်တိုင်ကောင်းမွန်တဲ့အခြေအနေတခုတည်ဆောက်ဖို့ဆိုဆံမိုက်နေဒီပေါ်မှာဗာများဆွေးနွေးချင်တာရှိတယ်ခင်ဗျာ
ကျမကတော့ကျမပြောချင်တဲ့ဥစ္စာခုနဥယျာထုပြောသလိုမျိုးပဲဗာလဲအခုမြန်မာနိုင်ငံရဲ့ environment ကသူရဲ့ environment ပဲเนาะအဲ့ဒီရှိတဲ့ဥစ္စာเนี่ยဘယ်ကနေပြီးတော့အလွယ်ဆုံးပေါ့เนาะစတခါလေကြောက်လို့ရှိရင်လည်းတချို့လူတွေကတခြားနိုင်ငံတွေကအပေါ်ကနေပြီးတော့အောက်ကိုစတယ်အပေါ်ကစပြီးတော့အောက်ကိုရောက်တယ်ဒါမဲ့လည်းအဲ့ဒီတိုင်းတချို့နေရာမှာကျတော့လည်းအောက်ကနေစပြီးတော့နည်းဖြည်းဖြည်းလုပ်ပြီးတော့အပေါ်ရောက်တယ်เนาะမြန်မာနိုင်ငံမှာတခုလိုအပ်နေတာကကျွန်မအကြံပေးချင်တာကတော့ဟိုဗာလဲ mechanism ဒီလိုမျိုးထိတွေ့ဖို့ပေါ့เนาะထိတွေ့ပူးပေါင်းလုပ်ဖို့ mechanism တွေ level အမျိုးမျိုးမှာရှိတတ်ရှိဖို့လိုအပ်နေတာပေါ့เนาะဘာလို့ဆိုကျွန်တော် habits of dialogue ဆိုဘယ်လိုပြောမလဲအကျင့်ပေါ့เนาะ dialogue တယောက်နဲ့တယောက်နဲ့ထိတွေ့ပြီးတော့စကားပြောနိုင်တဲ့mechanism တွေ level များမှာtactical level no operational level strategic level ရှိတင်တယ်အဲ့လိုရှိလာတော့မှ habits of dialogue ရှိတော့မှတယောက်နဲ့တယောက်နဲ့နားလည်မှုတွေနည်းလေးတူပို့ပြီးတော့ကြီးမားလာမယ်ပေါ့နော်ပို့ပြီးတော့တိုးတက်လာမယ်ခုနကတော့အလားဆိုပြောသလိုမျိုးတခါလေကြက်လို့ရှိရင်သူတို့ပြောနေတာအတူတူပဲဒါပေမဲ့တယောက်နဲ့တယောက်နဲ့ကိုင်းအရင်တော့ကဗာလဲ trust မရှိတော့ယုံကြည်မှုမရှိတဲ့အခါကျတော့ဒီလိုမျိုးမဆိုင်မှုဖြစ်သွားတယ်အဲ့ဒါကြောင့်မလို့you know ဒီ mechanism တွေပါကျမတို့ America မှာလည်းကျမတို့ America example အများကြီးယူတာပေါ့ဘာလို့ကျမဒီမှာဟုတ်ကျမတို့ကလည်း 9/11 ဖြစ်တဲ့အခါမှာเนาะကျမတို့တခုဖြစ်တာဗာဒါ interagency civilian agency တွေနဲ့ military agency တွေနဲ့ဟိုနည်း especially ဟိုနည်းပေါ့เนาะ intelligence မှာပူးပေါင်းပြီးတော့မလုပ်ကြဘူးမ share မလုပ်ကြတဲ့အခါမှာအဲ့ဥစ္စာကျမတို့မှာဟသွားတာဆိုတော့အဲ့ဒီအောင်လို့ကျမတို့က joint interagency platform နဲ့ joint interagency mechanism တွေကိုဖွဲ့လိုက်တယ်ဖွဲ့လိုက်တဲ့အခါပထမလေကျမတို့ဒီလုပ်တဲ့အခါမှာကျမတို့ဟိုဗာလဲပထမတော့နည်းနည်းဦးနည်းဟိုတယောက်နဲ့တယောက်နဲ့လေဆက်ဆံရတာနည်းနည်းခက်ခဲတယ်အဲ့တော့ဖြည်းဖြည်းလုပ်နေတယ်အခုဆိုလို့ရှိရင်တော့ကျမတို့ပူးပေါင်းဆောင်ရွက်တာပို့ပြီးတော့လွယ်ကူသွားတယ်ဆိုတော့လေကျမအဲ့လိုမျိုးပဲပြောစီချင်တာကအဆက်နေရာlevel you know အဆုံးမှာပေါ့နော်ဒီ mechanism တွေတိဆောက်ထားလို့ရှိလို့ရှိဖြည်းဖြည်းဖြည်းဖြည်းအဲ့လိုမျိုးလုပ်ရင်းနဲ့ဒီဥစ္စာတွေတချို့ you know နားလည်မှုတွေတိဆောက်နိုင်တယ်လို့ကျွန်မထင်ပါတယ်
โอเคဟုတ်ကဲ့ครับဆိုတော့ကျွန်တော်နောက်ဆုံးမေးကလေးသွားကြမှာနောက်ဆုံးမေးကတော့ကျွန်တော်တို့ကဒီလက်ရှိအခြေအနေမှာဒီလက်ပြီးခဲ့တဲ့တက်တန်း9နှစ်မှာတော့ဒီ NLD အစိုးရရဲ့ဦးဆောင်နေတော့ဒီလာမယ့်9နှစ်ကလည်း NLD အစိုးရပဲဆက်ပြီးဦးဆောင်ရမယ့်အခြေအနေပေါ့ဒီအစိုးရတာဝန်ကိုဆက်ပြီးလုပ်ဆောင်ရမယ့်အခြေအနေရှိတယ်ပေါ့ဆိုတော့လက်ရှိအခြေအနေမှာလည်းတက်မတော်ရဲ့ဒီ Youth Corps Commission နဲ့ပတ်သက်တဲ့မှတ်ချက်တွေလည်းရှိတယ်ဘာလို့လဲဒီ Youth Corps နဲ့ပတ်သက်ပြီးတော့တက်မတော်ရဲ့ဒီပါဝင်မှုအခြေအနေတွေလည်းရှိတဲ့အခါကျတော့လက်ရှိကြုံတွေ့နေရတဲ့ဒီရက်ပတ်စစ်မဆက်ဆံရေးအကျက်တဲတွေကိုဘလို့ကြော်လွားနေတယ်ပေါ့ဒါတစ်ချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ဒီ you got ဒီအစိုးရဖွဲ့ပြီးရင်တော့ပတ်လာတဲ့အစိုးရအနေနဲ့ပေါ့ဆိုတော့ဒီကြောင့်ဒီအစိုးရခေါင်းဆောင်တွေပြောင်းလဲတာလည်းရှိကောင်းရှိမှာပေါ့ဆိုဒီလိုခေါင်းဆောင်တွေအနေနဲ့ရက်ပတ်စစ်ပတ်ဆက်ဆံရေးကိုတက်မတော်ဘက်ကရောရက်ဖက်ကရောဘာကိုစပြီးတိစောက်နေတယ်လို့ ယူဆတယ်ပေါ့ဆိုတော့ဒါကိုကျွန်တော်တို့ဟိုကနောက်ဆုံးဝေးနေဆွေးနွေးပေးနေကြပါအရင်တော့ကျွန်တော်အငယ်ဥရထုတ်ကိုပဲစပြီးဆွေးနွေးပေးနေကြပါခင်ဗျာ
နမဆုံးတစ်ခုကတော့ဗျာဟို NLD ဘက်ကိုပဲစပြောရမှာပေါ့နော် NLD ပါတီနေနေကပြီးခဲ့တဲ့9နှစ်မှာတော့ तू ကပထမဆုံးချိန် तू အစိုးရတာဝန်စယူရတဲ့ကြောင့် तू မှလည်းစိုးရိမ်မှုတွေရှိမှာပေါ့တရားဥပဒေတစ်ခုပြောလိုက်လို့ရှိရင်ငါတို့အစိုးရကိုဒုက္ခပေးခြင်းလို့လားဆိုတော့တန်တရားကြီးလည်းရှိခဲ့မှာပေါ့သို့တော်အခုဘာပြောအခု9နှစ်အထွေကြုံရခဲ့ပြီနောက်တစ်ခါဒုတိယတက်9နှစ်တက်တန်းကိုတော့အခုတည်းပို့တော့ယုံကြည်မှုရှိရှိနဲ့လုပ်ငန်းကိုလုပ်စေချင်တာပေါ့ဆိုလိုတာအထူးသဖြင့်အဖွဲ့အစည်းတစ်ခုခုတိုင်းသားပါတီတစ်ခုခုကဝေဖန်ထောက်ပြတယ်မျိုးလုပ်လို့ရှိရင်ဒါကငါတို့ကိုစစ်တပ်နဲ့ပေါင်းပြီးလုပ်ချင်တာလားအဲမို့စစ်တပ်ကပြည်ခိုင်ရှုနဲ့ပေါင်းပြီးတော့ငါတို့ကိုပြဿနာရှာလာတိုင်းသားနဲ့ပေါင်းပြီးတော့ပြဿနာရှာလာဆိုတဲ့အမြင်မျိုးမဖြစ်ဖို့လိုတာပေါ့နော်ဒါကတော့ချင်းပြောတော့အနိုင်ရသူရဲ့သဘောထားကြည့်မှုပို့လို့တယ်လို့ကျွန်တော်မြင်ပါတယ်။နောက်တမတော်ကတော့သူ့ရဲ့အဖွဲ့အစည်းပုံအခြေခံဥပဒေကပေးထားတဲ့နိုင်ငံရေးခန့်ကဏ္ဍကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။အရင်တုန်းကတော့ဒီအဖွဲ့အစည်းပုံအခြေခံဥပဒေဆွဲခဲ့တုန်းကတော့တမတော်နဲ့နိုင်ငံရေးအရသဘောထားတူတဲ့ပြည်ခိုင်မျိုးပါတီရဲ့ကိုကြောတော့နောက်ခံထားပြီးနိုင်ငံအမျိုးသားနိုင်ငံရေးတာဝန်လုပ်မယ်လို့သူယူဆခဲ့တာပေါ့။ယုံကြည်ခဲ့တာပေါ့။မျှော်လင့်ခဲ့တာပေါ့။ဒါပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုအတွေ့အကြုံအရဒီပုံစံနဲ့လှုပ်တာကိုလူတို့ကလက်မခံဘူးဆိုတာသူတွေးခဲ့ပြီလေ။ဒါကြောင့်မလို့တမ်းတော်ကဖြတ်တော်တွေမှာပါတဲ့ခါမျိုးမှာသူဒီဘဲပါတီဘက်ကမှမရဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဒုတာဝေရေးသုံးပါးပုံမှာပဲရက်တည်မယ်ဘယ်သူနဲ့မဆိုလက်တွဲဆောင်ရွက်နိုင်တယ်ဆိုတဲ့ရက်တည်ချက်မျိုးနဲ့ပြန်ပြီးတော့နေဖို့လိုတယ်ဆိုလိုတာကတော့ဘဲပါတီနဲ့မှတစိကမခံဘဲနဲ့တိကျရက်တည်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်နောက်တိုင်းရင်းသားတွေပေါ့နော်တိုင်းရင်းသားတွေအနေနဲ့ကတော့ခုရွေးကောက်ပွဲမှာလည်းကျွန်တော်တို့ပို့ပြီးတော့အများစုရလိမ့်မယ်လို့ထင်ပေမဲ့မရခဲ့ဘူးပေါ့တိုးတော့မရပေမဲ့လည်းသူပြည်ထောင်စုတော်တွေမှာရှိနေတာရဲ့နောက်တစ်ခါပြည်내လွှတ်တော်တွေမှာရှိနေတဲ့အခွင့်အရေးကိုသုံးချပြီးတော့မှဟိုလွယ်တဲ့လုပ်တွေနဲ့စပြီးတော့မှအာဏာရပါတီနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့လမ်းကြောင်းရှာတဲ့နယ်လို့ကျွန်တော်ထင်ပါတယ်။အဲ့ဒါဆိုတော့အဲ့သုံးပလဲလုတ်သွားရင်တော့ကျွန်တော်ထင်တယ်လာမယ့်9နှစ်မှာအရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေတွေပိုပြီးတော့တိုးတက်ကောင်းမွန်လာလိမ့်မယ်လို့ယုံကြည်ပါတယ
်။ဆရာမတော်မျိုးကတစ်ချက်ဆွေးနွေးပြပါအောင်။ဟု
တ်ကျမရဲ့ပါလဲဟိုပါလဲ advice ကတော့ပေါ့။ဟု
တ်ကဲ့
ဒီရတော့ခုနလိုမျိုးပဲဒီ mechanism တွေကိုဗာလဲတိဆောက်ဖို့အာတယောက်နဲ့တယောက်နဲ့ဥနေဗာလဲအပြန်ခံပေါ့နော်တခုကျမပြောချင်တာအာ something like national defense college you know မြန်မာနိုင်ငံမှာ national defense college ကရှိတယ်အဲ့ဒီမှာကျမတို့ America မှာဆိုလို့ရှိရင်စစ်ဖက်ကအရက်ဖက်ကသွားတက်ကြတယ်သွားတက်ရင်းနဲ့အဲ့ဒီဥစ္စာနားလည်မှုတွေဖလဲသူတို့နှစ်ယောက်လည်းဒီ security နဲ့ပတ်သက်ပြီးတော့ဒီvocabulary ဘောနော်အသိအမြင်တွေနည်းနည်းcommon understanding ရှိလာတယ် common understanding လို့ပြောတာဘူ
းကျွန်တော်ဆိုတော့ဘာလို့ကြည့
်ပေါ့ okay okay so အဲ့လိုမျိုးဒီဆိုတော့ academic environment ကြတော့နည်းနည်း neutral ဖြစ်တယ်လေ neutral ဖြစ်တဲ့အခါမှာအဲ့ဒီနေရာမှာတည့်ရင်နဲ့တယောက်နဲ့တယောက်နဲ့နားလည်မှုတွေရှိလာတဲ့အခါမှာဆိုဤလို့တကယ်ကိုရဲ့ပါလေ department မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါကို agency မှာပြန်ပြီးတော့အလုပ်လုပ်တဲ့အခါမှာကျဒီ relationship ပေါ့နော်ဒီအားတွေကပို့ပြီးတော့လုံလာတာလွယ်အဲ့ဒါကျကျွန်မပါလေဥပမာပေါ့နော်တခုဟာအကြံပေ
းဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဆရာဦးလာတော့သုံးသက်လေးဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့ဒီဟာဖွဲ့စည်းပုံပြဿနာဆိုရင်လေမှန်တယ်ပေါ့နော်ဖွဲ့စည်းပုံပြဿနာအကြောင်းလည်းပါတယ်ပေါ့ဟောဆိုဖွဲ့စည်းပုံပဲထိတ်တိုက်တော့ခုနကဦးရထွတ်ပြောတယ်လို့ပေါ့4 3 6တို့တော့ကျွန်တော်59စလို့လို့အဲ့တော့ကျွန်တော်တို့မှာကျွန်တော်တို့ဒီတိုင်းသားလူမျိုးတွေနဲ့ကြတော့ကိုဒီသားမှာကိုစီမံခန့်ခွဲဖို့မဟုတ်ပဲနော်ကိုဒါလည်းတွတ်တော်ထဲမှာအဆင်မပြေဘူးအဲ့တော့ကျွန်တော်မြင်တာကရွက်ကောက်ပွဲနီးမှဖွဲ့စည်းပုံပြင်မယ်လို့ကမန်းကရန်လုတ်တာထက်ဒီဖွဲ့စည်းပုံပြဿနာကိုဖြေရှင်းဖို့အတွက်လွတ်တော်ထဲမှာတကယ်ဟို powerful comedy တစ်ခုဖွင့်ထားတဲ့ကျွန်တော်ကဒါတက်မတော်လဲပါမယ်တိုင်းရင်းသားလည်းပါမယ်အမြဲတမ်း review လုပ်နေပြီးတော့ဘယ်နေရာဘယ်ချိန်ပြင်မလဲဆိုတာကို daily လုပ်မှာပေါ့ monthly daily လုပ်နေတဲ့လုပ်ပြီးတော့မှလုပ်မယ်အဲ့ဟာမှာခုနဆိုဥပမာ NLD ဘက်ကပြောမယ်တက်မတော်ရဲ့25ရာခိုင်နှုန်းကိုဆုတ်ပေးပါဆုတ်မပေးရင်တိုင်းရင်းသားတွေခွင့်ရမပေးနိုင်ဘူးဆိုတဲ့လေတာမျိုးပြစ်လာတယ်အဲ့တော့161ကိုမပြင်နိုင်ဘူးတမတော်သား20ဆိုအဲ့တော့161မပြင်သမျှကျွန်တော်တိုင်းရင်းသားတွေကကိုယ်ပိုင်ပြထုံးကိုမရဘူးဆိုရင်ဘာလို့ Federal Order ရှိတော့တယ်လဲ Federal ရဲ့အခြေခံလေးကိုတောင်မှ compromise လုပ်မပေးနိုင်ဘူးဆိုရင် တိုင်းသားတွေကဘလို့ရုံမှာလဲဒီ process ကိုအဲ့လိုမျိုးရှိသေးတယ်ကိုဘက်ကလည်း59ဆမှာ59ဆအဲ့တော့59ဆတော့136တူအောက်မှာခုနကပြောသလိုပေါ့လွယ်တဲ့ဟာလေးတွေ gradually reform လုပ်ပြီးတော့ trust ကိုတည်ဆောက်လို့မရဘူးလားအဲ့ဒီခုအသေးကင်ထားပြီဆိုရင်ဘယ်သူမှလည်းမချော်ဘူးဆိုရင်ကျွန်တော်ရဲ့ဂျားတဲ့မှာညက်ပြီဆိုရင်ဒီနိုင်ငံဟာဘလို့ညင်းကြမှာလဲအဲ့တော့ကျွန်တော်ကလွတ်တော်ထဲမှာအလုပ်ဖြစ်တဲ့ comedy ကျွန်တော်တို့ကြွတ်တော်ထဲမှာအလုံးမဖြစ်တဲ့လုံးဝအလုံးမဖြစ်တဲ့ comedy ပြည်တွင်းညီညာရေးနဲ့တိုင်းသားရေးက comedy ဆိုတော့ဘာမှကိုအလုံးမဖြစ်ဘူးဘာမှလည်းနေသားလည်းမရှိဘာမှလည်း review လည်းမရှိဘူးเนาะ hearing လည်းမရှိတဲ့ comedy မျိုးထက်တကယ်အလုံးဖြစ်တဲ့ comedy တစ်ခုကိုတက်မတော်နဲ့အာနာရတဲ့ပိုင်နဲ့တိုင်းသားဂျားထဲမှာတကယ်တော့ယုံယုံကြည်ကြည်နဲ့အဲ့ဒီဖွဲ့တဲ့ခါမှာလည်းပဲအာငါတို့ကနိုင်ရတဲ့ပါတီဆိုဟိုကအစိတ်15ရက်လောက်ထက်တက်မတော်က2ရက်ထက်တိုင်းသားပါတီက1ရက်ထက်အဲ့ဒါမျိုးမဟုတ်ဘူးတကယ်ပါဝါပေးထားတဲ့ဟာမျိုးလုပ်ပြီးတော့ trust ကိုတည်ဆောက်မယ်ဖွဲ့စည်းပုံပြင်ဆင်ကိုအစကတည်းကရှင်းကပ်သွားမယ်เนาะဖြည်းဖြည်းချင်းဥမာတက်မတော်နဲ့လည်းဖြည်းဖြည်းဆုပ်ခေါ်ရေးတော့ NLD ကလည်းတကယ် decentralize လုပ်ထားတော့ဒီ decentralize ဘယ်လိုလုပ်မလဲဖြည်းဖြည်းလုပ်မယ်နှစ်ခုပဲရှိတယ် NLD က decentralize လုပ်ရမယ်လေ federal ကိုသွားမယ်ဆိုရင် decentralize လုပ်ရမယ်တက်မတော်ကလည်းဖြည်းဖြည်းချင်းဆုပ်ခေါ်ရေးကိုလုပ်ရမယ်အဲ့ဒီနှစ်ခုကြားထဲမှာသူတို့ကတူတူ trust မရှိဘူးဆိုရင်တက်မတော်ကလည်းဖြည်းဖြည်းဆုပ်မှာမဟုတ်ဘူးNLD ကလည်း decentralized ဘလို့ရင်ကျွန်တော်တို့ကလည်း NLD ကိုယုံမှာမဟုတ်ဘူးအဲ့တော့အင်အားကြီးတဲ့အဖွဲ့တွေဟာနဲ့အင်အားငယ်တဲ့အဖွဲ့တွေဟာတယောက်ကိုတယောက်တကယ် mutual ပေါ့လေနော်တကယ်တိုင်းလူကြီးလူရှိချင်းခင်ခင်နဲ့နှွေးနှွေးထွေးထွေးလို့ကိုအတရားဟာလွတ်တော်ပဲအဲ့လွတ်တော်မှာအဲ့ဒါအဲ့ဒီဟာကိုအကောင့်ထဲပေါ်နိုင်ရင်တော့ရှိကိုနင်းနှွေးရမယ်အကောင့်ထဲမပေါ်နိုင်ပဲနောက်ပထမ5နှစ်ကလည်းပဲဟိုပေါ့ဘာကော်မတီညာကော်မတီရုပ်ကော်ပွဲနှိခါကြမှာ credit ယူရှင်လို့အဆိုးတွေတင်ဆိုတာမျိုးကတော့sorry ပဲကျွန်တော်အဲ့လိုမြင်တယ်အဲ့တော့လွတ်တော်မှာအခုဘယ်အစိုးရပဲတက်တက်အစိုးရကို cabinet ဘလောက်ပဲ cabinet မှာဘလောက်ပဲစမဖြစ်တဲ့ပုဂ္ဂိုလ်ပဲပါပါလွတ်တော်ဟာခုနကလိုငကိုအတိုင်း status ကိုဆိုရင်အဲ့ဒီဒီနိုင်ငံအရေးဟာ civil military relation လည်းမကောင်းဘူးတိုင်းသားတွေလည်းမကောင်းဘူးလွတ်တော်ဟာအဲ့တကယ်လို့ရန်ပွဲဖြစ်တဲ့ဘာမှမဟုတ်တဲ့ဇက်ပွဲလိုပဲဖြစ်နေလိမ့်မယ်
โอเคโอเคပါโอเคပါဆိုတော့ကျွန်တော်ဆွေးနွေးတော့တော်တော်လေးပြည့်စုံအောင်ရှိပါတယ်ခင်ဗျာဒါပေမဲ့ဆက်လက်စစ်ပတ်ရွေးဆက်ဆက်ရေးဆိုတဲ့အခါမှာပုံကြီးခြေပြန်တာတွေရှိရတော့ဆွေးနွေးကြရတယ်ဆရာအောင်ပါပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲချိန်ကလည်းပြည့်သွားတယ်ဒီမှာပဲရမှာဖြစ်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ပမောက္ခဒမေမေဝင်းဘက်နောက်အင်ကယ်ဝီယက်ထုနောက်အင်ကယ်ဦးလာဆိုအားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်American ပြည်တော်စုမှာ coronavirus ပိုးကူးခံရသူနဲ့သေဆုံးသူတွေစံချိန်တင်မြင့်တက်နေချိန်မှာပဲ California ပြည်နယ် San Francisco နဲ့ Bay Area တဝိုက်ကခရိုင်တွေမှာတည်ဆင်းနေရုံးပရက်ကစပြီးတော့အိမ်ပြင်မထွက်ရအမိန့်စတင်ချမှတ်မယ်လို့ဒေသန္တရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်နိုင်ငံတော်ဝန်ပုဂ္ဂိုလ်ခံရသူ14တန်းကျော်နဲ့တိတ်ဆုံးသူ 2,900 ကျော်ရှိတာမှာကယ်လီဖိုးနီးယားပြည်နယ်မှာပုဂ္ဂိုလ်ခံရသူကတိတိတမ3တန်းကျော်နဲ့တိတ်ဆုံးသူက 2,000 ဝန်းကျင်ရှိတဲ့အကြောင်း John Hopkins တက္ကသိုလ်ဆက်တန်းကဖော်ပြပါရယ်ဒီအချိန်မှာပဲပရတင်နိုင်ငံကပထမဆုံးအတည်ပြုလိုက်တဲ့ Pfizer ရဲ့ COVID ကာကွယ်ဆေးကို Bahrain နိုင်ငံကဒုတိယမြောက်နိုင်ငံအဖြစ်နဲ့အတည်ပြုလိုက်ပါရယ်COVID-19 ကာယရောဂါအရေးနဲ့ပတ်သက်ပြီးတော့နှစ်ရက်တာကျင်ပတဲ့ကုလသမဂ္ဂရဲ့အထူးအစည်းအဝေးမှာကာယရောဂါတိုက်ဖျက်ရေးညှိညွတ်စွာပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားပါတယ်။ကုလသမဂ္ဂအနေနဲ့လွန်ခဲ့တဲ့85နှစ်အတွင်းအောင်မြင်မှုတွေရောစိန်ခေါ်ချက်အတော်များများရှိခဲ့ပေမလို့ COVID-19 ကာယရောဂါလောက်နိုင်ငံစုံပူးပေါင်းပါဝင်မှုအပေါ်တက်ရောက်မှုမျိုးမရှိခဲ့ဘူးလို့လည်း WHO အကြီးအကဲကပြောဆိုခဲ့ပါတယ်။ကာယရောဂါထိန်းချုပ်နိုင်ဖို့အချက်လက်ချက်ကိုလည်း WHO အကြီးအကဲကတင်ပြခဲ့ပါတယ်။အဲ့ဒီအချက်တွေကတော့ကာကွယ်ဆေးထုတ်လုပ်ရေးမှာရှင်းနေမြှုံနှံဖို့အနာဂတ်ကာယရောဂါအတွက်ကြိုးတင်ပြင်ဆင်ဖို့ငြိမ်းချမ်းရေးနဲ့ကြီးပွားချမ်းသာရေးအခြေခံအုတ်မြစ်အဖြစ်ကျန်းမာရေးမှာရှင်းနေမြှုံနှံဖို့နဲ့အန္တရာယ်ကင်းတဲ့ဘုံအနာဂတ်အတွက်နိုင်ငံဆောင်ပူးပေါင်းပါဝင်ဖို့ဆိုတဲ့အချက်တွေဖြစ်ပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်မှာ Sputnik V COVID-19 ရောဂါကာကွယ်ဆေးတွေကိုစေခမောင်း80ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။တဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။အဓိကကွယ်ဆေးကိုပိုကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်ပိုကူးဆက်ရအချက်အချာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလအစပိုင်းကစပြီးတော့နေ့စဉ်ပိုကူးသူ900ဝန်းကျင်ရှိရာကမနေ့တောက်ကြနေမှာတော့ 8,000 ဝန်းကျင်အထိရောက်လာပါတယ်။ကာကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခန်းရှိသူတွေ၊ကိုယ်ဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခန်းစားထားရတဲ့သူတွေတော့မပါပါဘူး။ဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။ တော်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လာပါစေရှင်ကျမတင်္ဂလာပါ
This program has come to you from the Voice of America, Washington.